မနယာတိရဲ့ပုဂ္ဂိုလ်ရဲ့အရှိကောင်းရှိပါလေနော်။နာမိတ္တရေကိုဟောမိတ္တကကတ္တကဟောနေတဲ့တရားကမဆုံးတဲ့အတွက်အရှိပဲဆက်ပြီးခေါ်ကြအောင်။ဒါအာနာပါနသုတိဓမ္မတိအဖြစ်ဓမ္မတိကြောင်လာတဲ့အခါမှာသရုတ်တ္တံဓမ္မတိတို့ဆက်ပြီးဆင်းအလက်မရှိဘူးဆိုတဲ့ဒီအချက်နဲ့ပတ်သက်ပြီးတော့မနက်ကယောဂီတို့ဥက္ကအနည်းဆုံးတစ်ခုမေးတယ်။သူကအလက်မရှိဘဲနေလို့ရနေပြီ။သရုတ်တ္တံကိုလည်းဆက်ပြီးဝိပဿနာသူကိုကျင့်တယ်ဘယ်လိုကုရမလဲတဲ့သူကမေးတယ်။မေးလိုက်တော့သူကြည့်လိုက်တဲ့အခါကျတော့နမိတ်ကဘာနမိတ်မှမရသေးဘူးနော်။ဘုရားတို့အာနာပါနစိတ်ကံကအာနာပါနစိတ်ကံနိလအတိုင်းစဉ်းစားကြည့်တဲ့ကြာချက်ကိုဘာများအထုတ်ခဲ့တဲ့အခါအရှိအတောအစအစနေအောင်ကျင့်ရင်းဆိုပြီးတော့အဆင့်၄ချက်ဖျားဟောထားပါတယ်။အဲ့ဒီ၄ချက်အတိုင်းကျင့်လိုက်တဲ့အချိန်ကမှအလုံးကျင့်ရင်းတော့ပါနေတဲ့အနဘာနာပြိပကနမိတ်အဋ္ဌိနမိတ်တွေကအဆင့်ဆင့်ပြောင်းသွားတယ်။ဒီကြည်လင်တော့ပါတဲ့နမိတ်ကိုအခြေခံပြီးတော့ပထမဇန်ဒုတိယဇန်တတိယဇန်သုတ္တဇန်တို့ကူအပ်ပါတယ်။အသက်မရှူတိုင်းနဲ့သုတ္တဇန်လို့ပြောလို့မရဘူး။ဘာကြောင့်လဲ။အသက်မရှူတဲ့ပုဂ္ဂိုလ်ကိုယ်လူ့ဥပဒေမှာတတိမိတ်ညောနေတဲ့ပုဂ္ဂိုလ်တွေလည်းပါပါတယ်။ဒီချက်နဲ့ပတ်သက်ပြီးတော့ဘုန်းကြီးကဉာဏ်ရှင်ချင်းဖြေခါတော့ကောလေအဲဒီကံဉ္စောင်းခြင်းရတရားလို့ဆိုကြပါစို့။ရတရားမှာကလေးတွေကိုလည်းသူကလက်ကျင်ပြီးရင်အောင်မြင်တဲ့သဘောရှိတယ်။ဘယ်လိုလက်ကျင်လဲလို့မြင်တော့အသက်မရှူတဲ့စနစ်ကိုလက်ကျင်ပေးတာပဲ။အသက်မရှူတဲ့စနစ်ကိုလက်ကျင်ပေးလိုက်တဲ့အချိန်ကမှအသက်ရှူတာကိုအောက်အောင်ခါတယ်။အဲဒီနိစ္စရိယဖြစ်လက်ကျင်လိုက်ရင်ကလေးတွေကအလုံးမိတ်သွားတယ်၊တတိမိတ်တာ။တတိမိတ်တဲ့ပုဂ္ဂိုလ်များလည်းအသက်မရှူဘူးဆိုတာကသာမန်အတိအကျဖော်ပြထားပါတယ်။ဒီတော့အဲ့ဒီလိုမိမျောနေတဲ့အချိန်ခါမှာဘာလို့ပြတ်တယ်တကယ်မိမသိချင်စိတ်ပြင်းနဲ့ညီးနဲ့ထိုးကြည့်ကလေးတွေမသိဘူးအဲ့ဒီလိုမိမျောနေတာကိုတပြေးပြေးနေကြည့်လိုက်တဲ့အချိန်ခါမှာတဏှာကြီးနှာကြီးစက်ပြီးဖြစ်မိမျောပြီးနေအောင်နေကြည့်လို့ရတယ်လို့အဆိုရှိဟမ်ဒီတော့အဲ့မဲ့မရှိတိုင်းနဲ့သုဒ္ဓဆန်စိတ်တာဟုတ်လား
မဟုတ်ဘူးနော
်သူဈေးကနီးလာအတိုင်းစိတ်ကြည့်ကြပေါ့များအထုပ်ပါမှရရှိတဲ့ဆန္ဒဖြစ်ပါတယ်ဒီတော့ဝိပဿနာကုရမဲ့ပုဂ္ဂိုလ်ဒီကတမဒီခြိုင်တိုင်းခြိုင်တိုင်းသရုတ်တ္တံတမာတိကိုတမာတိခြုံရသရုတ်တ္တံတို့ဆိုင်အောင်တမာတိခြုံပြီးတဲ့အချိန်ကထိုတမာတိမှာထပ်ပြီးတော့ဒီယုတ်ကနေစသိသိကျင်လဲသိသိရတယ်နံကနေစသိသိကျင်လဲသိသိရတယ်အဲဒီသဖြင့်ဒီအာနာပါနလမ်းကသွားရင်တော့ဒီယုတ်ပိုင်းမှာအတ္တတပ္ပတတကာယကရဇကာယဆိုပြီးတော့နှစ်မျိုးရှိတယ်မနေ့ကရှင်းကြခဲ့တဲ့အတိုင်းပဲအတ္တတပ္ပတ္တကာယကစိတ်ကြောင့်ဖြစ်တဲ့စိတ်ရဇတ္တနဝကကကလယုတ်တို့ရဲ့အပေါင်းအစုတာဖြစ်ပါတယ်။ကာယဇကာယဆိုတာကတော့ခန္ဓာကိုယ်တစ်ခုလုံးမှတည်ရှိနေတဲ့ကံစည်ဥတ္တအဟာရလို့ခေါ်ဆိုအပ်တဲ့အကြောင်းတရား၄ပါးကြောင့်သင်္ချာဖြစ်ပေါ်နေရတဲ့28မျိုးသောယုတ်တရားတွေကိုဆိုလိုပါတယ်။ကမ္မဇယုတ်၊သရိဇယုတ်၊ဥရိဇယုတ်၊အာရဇယုတ်လို့ခေါ်ပါတယ်။အဲဒီယုတ်တရားအလုံးကရူပကာယဒီယုတ်တရားကိုမိတွဲပြီးတော့ယုတ်တရားကိုအာယုံယုံကြီးဖြစ်ပေါ်နေတဲ့နန္တရားဒီကနာမကာယအဲဒီနာမကာယလို့ခေါ်ဆိုရတဲ့အုပ်စုထဲမှာပရမဇာနန္တရားဒုတိယဇာနန္တရားတတိယဇာနန္တရားသရုတ်တာဇာနန္တရားအစရှိတဲ့ဇာနန္တရားတွေလည်းအကျုံးဝင်ပါတယ်ပေါင်းလိုက်တဲ့အချိန်ကမှယုတ်တရားနန္တရားနှစ်မျိုးရှိတဲ့အ ਨੇ ကအခုလိုသမထယန္တိကပုဂ္ဂိုလ်ဖြစ်ခဲ့မယ်ဆိုရင်မိမိကဇာယင်ကနေကိုသိတဲ့ကြရှုပတ်တတိဖြစ်တဲ့အတွက်ဇာယင်ကနေရှင်းထုတ်နေတဲ့အသေးစိတ်တွေကိုဆက်လက်ရှုမယ်ဆိုတော့ရှုလို့ရနိုင်တဲ့သဘောရှိပါတယ်။ဒါကြောင့်ဇာယင်ကကိုဥတည်လျက်နာအင်္ဂါနဲ့သဘောဇန်တရားနဲ့ရှင်းထုတ်နေတဲ့ဇာနာသံယုတ်တာဓမ္မလို့ခေါ်ဆိုအပ်တဲ့သိစိတ်တွေတရားကိုဆက်လက်သိသိဆက်လက်သိသိမယ်ဆိုရင်နဂမထံကနေစပြီးသိသိတဲ့ဤစနစ်လို့ခေါ်ပါတယ်။အဲဒီဤစနစ်ကိုကျင့်သုံးရင်လည်းရတယ်သောမဟုတ်ယောဂမန္တကနေစပြီးသိသိရင်လည်းရပါတယ်။အဲဒီနိလန်နှစ်နည်းရှိတဲ့အ ਨੇ ကဒီနေ့ညတော့ဘုန်းကြီးကယောဂမန္တကအစသိသိတဲ့နည်းစနစ်ကိုခေါ်ပါမယ်။ယောဂမန္တကနေပြီးတော့ဘယ်လိုသိသိမလဲလို့မေးရင်တော့ခုနကအာနာပါနသတိတမာတိကိုသရုတ်တ္တဇန်တမာတိဆိုစိုက်ပြီးတိုင်အောင်ဆက်လက်ပြီးတော့သူတော်မှာ သုဒ္ဓမိရဲ့အချိန်ကမှဒုသမာတိမှထပ်ပြီးတော့မိမိရဲ့ခန္ဓာကိုယ်အတွက်မှဓာတိလေးပါးကိုစရှုရပါလေ။ဓာတိလိုရှုတဲ့အပိုင်းမှာအကျဉ်းကြီးအကျဉ်းကြီးဇဏီရှိတဲ့အနေကအဒီညတော့အကျဉ်းကြီးနဲ့ဓာတိလေးပါးကိုသိသိကိုအပိုင်းကိုဥစဉ်ခေါ်ဖို့အရွယ်ထပ်ပါလေ။အကျဉ်းကြီးအဖြစ်ဓာတိလေးပါးသိသိတဲ့နေ့စဉ်ကိုဘာကြောင့်ပြောရတယ်လို့မင်းရင်တော့ဘုရားရှင်ကယုတ်တရားကိုသိသိတဲ့အပိုင်းမှာဓကမထအကျဉ်းကြီးဒါကမတန်အကျဉ်းကြီးဆိုပြီးတော့နှစ်နည်းဟောကြားထားတော်မူပါတယ်။ဘုရားရှင်ကိုယ်တော်တိုင်ကယုတ်ကမတန်ရှုခွင့်နဲ့ပတ်သက်ပြီးနှစ်နည်းဟောထားတဲ့အတွက်ယုတ်တရားကိုရှုတော်မဲ့ပုဂ္ဂိုလ်သည်ဒါကမတန်အကျဉ်းကြီးကြက်ရင်လည်းအကျဉ်းကြီးနဲ့ရှု။အကျဉ်းကြီးကြက်ရင်လည်းအကျဉ်းကြီးနဲ့ရှုဖို့လိုအပ်ပါတယ်။အဲဒီနှစ်နည်းထက်ကဒီညတော့အကျဉ်းကြီးကလည်းစရှုဖို့ကိုဘုန်းကြီးခေါ်ဖို့ဤရထားပါတယ်။အရင်ဒီကနေစပြီးဓာတိလေးပါးကိုသိသိတဲ့တော့ဘုရားတရားတွေကိုသိသိကိုမြင့်စနစ်ကိုမြတ်စွာဘုရားတိဘယ်မှာဟောခဲ့တယ်လဲလို့မေးရင်တော့မဟာသတိပ္ပာဏသုတ်တံမှာဟောခဲ့ပါတယ်ဘယ်လိုဟောခဲ့တယ်လဲဘုနာဇဗရံဘိခဝေဘိခုဒီမမေဝကာယယထာတိတယထာပနိဟိတံဓာတုသောပိဿဝကတိအဒီမသမိကာယပတဝိဓာတုအဘောဓာတုဒီဇောဓာတုဝါယောဓာတုတိသင်္ခဝေจิตายတောဘုဒ္ဓသာပရဏောတမျိုးတော်ကဣဒာဤသာသနာတော်များအတွင်း၌ဘေကုယောဂဝါစရယံတော်သည်ယထာတိတံဒီမြတ်တိုင်းသောယထာပဏိဟိတံဓမ္မတိုင်းသောဣမမေဝကာယဤရူပကာယကိုပင်လျင်ဓာတုသောတတဘောအဖြစ်ပိဇဝကတိစင်ញင်သုံးသရှုပွား၍နေလေ၏ခန္ဓာကိုယဉ်ရက်တဲ့အတိုင်းထိုင်ရင်ထိုင်တဲ့အတိုင်းအိပ်ရင်အိပ်တဲ့အတိုင်းသွားရင်သွားတဲ့အတိုင်းဒီမြတ်တဲ့ဌာမြတ်တဲ့ခန္ဓာကိုယ်အတွင်းမှာဆက်ပြီးတော့ဓာတ်တဘောအဖြစ်စင်ញင်သုံးသရှုပွားနေတယ်ဘယ်လိုစင်ញင်သုံးသရှုပွားတယ်ဒီမှာသမိကာယဤခန္ဓာကိုယ်ဤအတွင်း၌ဘဒဝိဓာတုဘဒဝိဓာတိအဘောဓာတုအဘောဓာတိဒီဇောဓာတုဒီဇောဓာတိဝါယောဓာတုဝါယောဓာတိအဋ္ဌိဤဤဤသောဓာတုသောဓာတ်တဘောအဖြစ်ပိဿဝကတိအတိအတိတစ်လုံးစီတစ်လုံးစီစင်ញင်သုံးသရှုပွား၍နေလေ၏ဒါကြီးလေးပါရှုဖို့ဤစနစ်ကိုမြတ်စွာဘုရားဟောထားတဲ့သေဒနာဖြစ်ပါတယ်။ဒါတော့ဒီခန္ဓာကိုယ်အတွင်းမှာဆက်ပြီးတော့ဗုဒ္ဓဂိတရှိတယ်၊အာဘောဓရှိတယ်၊သေဇောဓရှိတယ်၊ဝါယောဓရှိတယ်လို့မြင်အောင်ရှုရမှာ။ဒီနဲ့ကြည့်အောင်တောင်းအောင်ပြောရင်တော့ဗုဒ္ဓဂိတ၊အာဘောဓ၊သေဇောဓ၊ဝါယောဓဒီလိုရှုရမှာ။ရှုလိုက်တဲ့အပိုင်းမှာဘာကဗုဒ္ဓဂိတလဲ။မဟာယောဂလောဘဒသုတ်တန်စတဲ့ထိုးထိုးသုတ်တန်ဒီမှာပထဝီဓာတ်ကိုဘုရားရှင်ကကက္ခလသရိကတဆိုပြီးဒီလိုစကားနှလုံးနဲ့သုံးထားပါတယ်။ကက္ခလကမာရတဲ့ဘောသရိကတကကျမ်းတဲ့ဘောဖြစ်ပါတယ်။မာရတဲ့ဘောကျမ်းတဲ့ဘောဒီပထဝီဓာတ်ရဲ့သဘာဝလက္ခဏာဖြစ်တယ်။သို့တော်ဓမ္မနိဂနီပါဠိတော်မှာတော့ဘုရားရှင်ကဒီပထဝီဓာတ်ကိုတရားနာယုံနေတဲ့ပရိသတ်တည်းရဲ့အလောအိဇာတည်းအတတ်ဉာဏ်လျောညီစွာခြောင်မြုပ်ခွဲပြီးဟောတာပါပဲ။မာရတဲ့ဘောကျန်တဲ့ဘောနေတဲ့ဘောဂရုပထဝီဓာတ်၃မျိုး။ပြောတဲ့ဘောချောတဲ့ဘောပေါ့တဲ့ဘောလဟုပထဝီဓာတ်က၃မျိုးပေါင်းလိုက်တော့ပထဝီဓာတ်မှာခြောင်မြုပ်ဟောတာ။အာဘောဓာတ်ကြတော့ယူစည်းတဲ့ဘောဝင်စည်းတဲ့ဘောဆိုပြီးတော့သဘောဝလက္ခဏာ၂မျိုးဟောတာပါပဲ။ဒီသောဓာတ်ကပူတဲ့ဘောဒီတဲ့သဘောဒါလည်းသေသောတက်ကင်သဘာဝလက္ခဏာဖြစ်ပါတယ်။ဝါယောတက်ကတော့ထောက်ကန်တဲ့သဘောတွန်းကန်တဲ့သဘောထောက်ကန်တဲ့သဘောကဝါယောတက်ရဲ့သဘာဝလက္ခဏာဖြစ်တယ်။တွန်းကန်တဲ့သဘောကတော့ဝါယောတက်ရဲ့လုံလန်းကိစ္စအရတ္တဖြစ်ပါတယ်။ယောဂဝဆရာပုဂ္ဂိုလ်ဒီတတိလေးပါးကိုရှုတဲ့အပိုင်းမှာသဘာဝလက္ခဏာကစရရှုလို့ကလည်းရှုနိုင်တယ်။ကိစ္စအရတ္တဆိုတဲ့လုံငန်းကိစ္စကလည်းစပင်ရှိလို့ကလည်းရှုနိုင်တယ်ဆိုပြီးဒီလိုခွင့်ပြုချက်ရှိပါတယ်။ပေါင်းလိုက်တော့ဓာတိဘယ်နှပါးရှိလဲ။ဓာတိ၄ပါး။အဲဒီဓာတိ၄ပါးကိုရှုတဲ့အပိုင်းမှာဘယ်ပုံဘယ်ပတ်ဗဏ္ဍိလအဖြစ်ခန္ဓာကိုယ်အတွက်မှမြင်အောင်ရှုအောင်လဲလို့မေးတော့အဇာကနာဆရာတော်ကဒီတက္ကမတန်ရှုခွင့်နဲ့ပတ်သက်ပြီးတော့နှစ်နည်းဖွင့်ဆိုထားပါတယ်။ဒီနည်းကတော့မဟာဟဋ္ဌိဘဒ္ဓပမသုတ်တံကိုကိုးကားပြီးတော့ခန္ဓာကိုယ်ဤအတာကြအယောကြအရေကြအကြောကြတို့ဉာဏ်ကြီးဟုသောလက်ကိုသုံး၍ဗဒဝိဓာအာဘောဓဒီသောဓဝါယောဓအများကိုမြင်အောင်ရှုပါဆိုပြီးဒီလိုညွှန်ကြားထားတယ်။နောက်တစ်နည်းကတော့သကလံပိအတ္တနာရူပကာယအဝိစ္စတောဆိုပြီးဒီကိုယ်လုံးကို รูปกายจะคงลงก่อนช่วงงอมีเหรอจะนี่เรียกว่าชื่อโหยยังจะตัดยังจะเดี๋ยวเป็นนักกุศลเลยนักกุศลถ้ากันมาถ้าอันนี้นี่มาทีเราอย่างนี้บอกก็มาจากนี้เดี๋ยวชอบอยู่ที่บริษัทบริษัทของสุบีจะนี่เรียกว่าตัวเองแต่ว่าตัวเดียวสนามโยชินี่แหละอันนี้เออตัวเดียวก็จะชิมเลยลูกไม่เนาะมินิก็สร้างอาชีพกันยังต้องปฐวีเด็กก็จะชิมอ่ะปฐวีเด็กก็จะชิมลูกแต่ว่ามาบอกให้ผู้ส่งเนาะทุกคนที่วัยรุ่นก็จะชิมเลยยาวเลยอันนี้ก็มีก็อัธยาศัยบุกขึ้นนี่แหละด้วยเลี้ยงกุยก็จะยาวเลยกายข้ากุยมายี่ต้องจะต้องลงสิ่งอันนี้นี่ก็เลยก็วัยรุ่นก็จะเดินมาแต่ว่าบอกความจริงกันวัยรุ่นก็จะไปเดินไปว่าลงทางจีเนี่ยตัวเองเช่นเขามาจะฟังเพียงมีการกับวิการจึงไปเลยมาพิจารณาพิบาร์เลยนี่บอกกันได้ไหมเนาะอย่างนี้บอกกับคำนี้ก็จึงไปเลยเช่นเขามาต้องการจีเนี่ยว่าอย่างไรลงงานกิจการเลิกงานซะที่จึงไปเหมือนส่วนใหญ่เนี่ยจะเจอคนเดินกูเนี่ยสิ่งใหญ่แต่ก็มีอาจจะไปเลยตัวตอนนี้ชอบบอกกูมีอาจจะมาที่เนี่ยไปทำงานกันซะที่จึงไปมาสิ่งใหญ่แต่บอกกูเรื่องสิ่งจะไปเลยถ้าจะยอมีบุคคลอย่างเช่นนี้แล้วพี่รอเป็นพี่อาบาร์เองพี่เนี่ยเราพงศ์ยิ่งเนี่ยตัวนี้ก็สามีชิบุเป็นพี่เนาะยอมการนี้เนี่ยตัวก็ตัวบางเจนเนาะตัวใหญ่เรื่องมาใหญ่ตัวนั้นก็ใช่จ้ะทำไมว่าตัวเนี่ยพี่จีเลยบ้านเรามาโดนนี่เนี่ยตัวตัวไหนอะไรบางอย่างเนี่ยลูกเอ๋แต่ช่วงนี้เนี่ยเช่นเขามาคนนั้นก็อาณาบ้านก็มาท่านนี่เนี่ยเขาแบบบีบีคุณยอมมากันแต่ก็มาทำพี่บาร์เองဒါကမထံကြတော့ခုနကမဟာဟာဒီဘဒ္ဓဘုမသုတ်တံကိုကိုးကားပြီးတော့အတ္တကရကဖွင့်ဆိုတတ်တဲ့အတိုင်းခန္ဓာကိုယ်ဤအတ္တကြအယုကြအယေကြအကျောကြဆိုဉာဏ်ဒီဟုသောလက်ကိုသွင်း၍လိုက်ပြီးရှုနိုင်တဲ့ဤစနစ်တစ်ခုဖြစ်တယ်။အဲဒါကြောင့်ဝင်လေကိုစိုက်ကြည့်ပါထွက်လေကိုစိုက်ကြည့်ပါအဲဒီလေးမှာတောကန်တဲ့သဘောကိုမိအောင်ရှုပါဘယ်နေရာလောက်ကနေစရှုရင်ပို့ပြီးတော့တွန်းကန်တဲ့သဘောကိုတွေ့နိုင်တယ်လို့မြင်ရင်ခေါင်းတစ်ခုလုံးရဲ့ဘဟုစင်တန်လောက်မှာစိတ်ကလေးစိုက်တယ်အဲ့ဒါကျွန်းသွင်းကြည့်ပါကျွန်းသွင်းလိုက်ရင်ဝင်လေတဲ့ဝင်တော့အောင်တွန်းနေတဲ့သဘောပြန်ပြီးရှုထုတ်ကြည့်ထွက်လေအပြင်ထွက်အောင်တွန်းကန်လိုက်တဲ့သဘောဉာဏ်နဲ့မြင်အောင်ကြည့်ပါအဲ့ဒီတွန်းကန်နေတာကခုနကသွားတဲ့ခုသမီးဝါတကယ်လို့ဝါကြည့်လိုက်ရင်တွန်းနေတဲ့ပုံစံမျိုးလိုအသက်ရှူသွင်းလိုက်တဲ့အချိန်ကမှတွန်းနေတဲ့ဒီသဘောကိုမြင်ပြီးဆိုရင်အဲ့ဒီတွန်းနေတဲ့သဘောပေါ်မှာစိတ်ကလေးမြင်အောင်ကတ်လိုက်စိတ်ကလေးမြင်အောင်ကတ်ထားလိုက်ပြီဆိုလို့ရှိရင်တစ်ပြေးတည်းတွန်းတဲ့သဘောတွေကပုံပြီးတော့သင်္ချာလာမယ်အကောင်းလာမယ်အကောင်းလာပြီဆိုရင်အတက်ဘက်ကနေစပြီးတကောင်းလုံးအသားကြအယိုးကြအရေးကြအကြောကြစိုက်ပြီးတော့လိုက်တာရှိတော့ဒီမိုင်းမှာအသားအကြောအယိုးအရေးတွေမြင်ဖို့လိုရင်းမဟုတ်သေးပါဘူးဒါကိုသာမြင်ဖို့ကလူရင်းအချက်ဖြစ်ပါတယ်။အဲဒီလူရင်းအချက်ဖြစ်နေတဲ့အတွက်အဲဒီအသားကြအယောကြအရေကြအကြောကြစက်ပြီးတော့တွန်းနေတဲ့သဘောကိုမြင်အောင်ကြည့်နိုင်ခဲ့ရင်တွန်းကန်တဲ့သဘောကတစ်ကောင်းလုံးပြသွားတယ်။တစ်ကောင်းလုံးမှာအနံပြတွန်းကန်တဲ့သဘောကိုတွေ့ပြီဆိုရင်တစ်ပြေးချင်းခန္ဓာကိုယ်ရဲ့အောက်ပိုင်းတွေတို့ဉာဏ်ဒီဟုသောလက်ကိုတွင်းပြီးတော့အသားကြအယောကြအရေကြအကြောကြစက်ပြီးဒီပြေးချင်းကြည့်သွားပါဒီလိုမှအသက်ရှူတဲ့နှုတ်အတိုင်းတွန်းနေတာတွေလည်းရှိတယ်။နှလုံးသွေးခုံနဲ့နှုတ်တာအတိုင်းတွန်းကန်နေတဲ့သဘောတွေလည်းရှိပါတယ်။ဘာတွန်းတာဖြစ်ဖြစ်အလုံးရှုနိုင်ပါတယ်။အဲဒီလိုတွန်းကန်နေတဲ့သဘောကိုဒီလိုမြင်အောင်ကြည့်။မြင်ပြီဆိုလို့ရှိရင်မလုပ်ရမလဲ။ဘာနဲ့ကိုဖိတာကြည့်ပါ။မာနေတယ်။လက်နဲ့ကိုထပ်ပြီးအယိုးယိုးချင်းဖိတာကြည့်ပါ။မာနေတယ်။အဲဒီမနဲ့ကြမ်းနဲ့ထိကြတဲ့နေရာဆက်ကြည့်ပါ။မာနေတယ်။အဲ့ဒီတော့မာမှုထင်ရှားတဲ့တဏှာကစပြီးမာတဲ့သဘောတစ်ခုလုံးမြင်အောင်ကြည့်ပါမာနေတဲ့သဘောကိုတစ်ခုလုံးမြင်ပြီဆိုရင်တော့တွန်းနာရှုလိုက်မာရာရှုလိုက်ဌက်ခဌက်ခရှုပေးရတယ်တွန်းတဲ့သဘောမာတဲ့သဘောနှစ်ခုကိုဌက်ခဌက်ခရှုလိုက်လို့တစ်ခုလုံးမှအနံပြမြင်ပြီဆိုရင်ကိုယ်ချင်းကမှလေ့ကျင့်မှုကအောင်မြင်လာခဲ့ရင်တွန်းနာရှုလိုက်ရင်မာရာလည်းရော့တွေ့တတ်တယ်မာရာရှုရင်တွန်းနာလည်းရော့ပြီးတွေ့တတ်ပါတယ်ဘယ်လိုထင်နေရင်ပုံကောင်းတော့တော့ဉာဏ်နဲ့မှတော့ကြွက်နေပါစေ။တွန်းတဲ့သဘောကတက်ခု၊မာတဲ့သဘောကတက်ခု၊သီးသန့်ဖြစ်ပါတယ်။တွန်းတဲ့သဘော၊မာတဲ့သဘောနှစ်ခုသဘောပေါက်ပြီဆိုရင်ဒီပုဂ္ဂိုလ်ကနောက်တစ်ခုတွန်းနိုင်တယ်။ဉာဏ်တဲ့သဘော။ဒီဉာဏ်တတ်ခဲ့မှနေတဲ့သဘောကဘယ်လိုနေလဲလို့မြင်ရင်မိမိရဲ့ဝတ်ထားတဲ့လုံကြီးလေးကိုလက်ကလေးနဲ့လက်ခုံလေးနဲ့အသားလေးပုတ်ကြည့်ပါ။ဉာဏ်နေလိမ့်မယ်။အ အဲ့ဒီကျမ်းနဲ့ဘုရားအတိုင်းပဲကျမ်းထဲနေတဲ့သဘောလေးတစ်ခုရှိတယ်။အဲ့ဒီသဘောကိုမိအောင်ဘယ်ကနေစရှုမလဲလို့မိရင်တိုက်တဲ့နေရာကစရှုနိုင်ပါတယ်။ကိုတွန်းတဲ့သဘောနဲ့မာတဲ့သဘောကိုဒီကုန်လုံးမြင်အောင်ရှုနိုင်တဲ့ယောဂီပုဂ္ဂိုလ်ကသောနာမာရကိုတလဲစီတက္ကတက္ကရှုလိုက်ရင်ဒီကုန်လုံးဖြင်းဖြင်းဖြင်းဖြင်းရွရွရွရွနဲ့ထိုးပိမ့်ပြီးလာတဲ့သဘောတစ်ခုတွေ့နိုင်တယ်။အဲ့ဒီသဘောတစ်ခုတွေ့ခဲ့ရင်တော့ကျန်တယ်ကျန်တယ်လို့ရှုပါ။သောနာနဲ့မာရကိုတက္ကတက္ကတထိုင်နှစ်ထိုင်လောက်ရှုတော့လေဒီကျမ်းတဲ့သဘောကမတွေ့ရင်တော့ခုနကဘုရားတဲ့လုံကြီးကိုလက်ခုံလေးနဲ့အသာလေးပုတ်ပြီးဖြည်းဖြည်းလေးပုတ်ပြီးတော့ကျမ်းတဲ့သဘောရှုလို့ကရှုနိုင်တယ်။ကျမ်းတမ်းမှုသင်ရှားတဲ့တဏှာကစပြီးရှုလို့ကရှုနိုင်ပါတယ်။သို့မဟုတ်အပေါ်အန္တထိတ်ကလေးကိုရှားလေးနဲ့အနည်းငယ်ပုတ်ကြည့်ကျမ်းနေတယ်။အဲ့ဒီကျမ်းမှုသဘောလေးကိုစပြီးရှုလို့ကရှုနိုင်ပါတယ်။မရခဲ့ရင်တော့အဲ့ဒီမိမိရှုနေတဲ့နေရာမှာတွန်းတဲ့သဘောပြန်ကြည့်ပါဥပမာလက်နဲ့အဝတ်ကလေးပွက်ထားတဲ့နေရာကြည့်ဖြိထားတဲ့နေရာကိုစိုက်ကြည့်အဲ့ဒီမှာတွန်းကတဲ့သဘောမာတဲ့သဘောနှစ်ခုကိုမြင်အောင်ပြန်ကြည့်လိုက်ကြည့်ပြီးလို့ရှိရင်တွန်းတဲ့သဘောမာတဲ့သဘောနှစ်ခုတွေ့ပြီဆိုလို့ရှိရင်ကျမ်းတဲ့သဘောတစ်ခုတွေ့ပြီးဆက်ရှုကြည့်တွန်းတဲ့သဘောမာတဲ့သဘောကျမ်းတဲ့သဘောအဲ့ဒီသုံးခုကိုတက်ခါတက်ခါတွဲရှုလိုက်ရင်တွန်းနာမာရကလွယ်ကူနေတဲ့အတွက်တွန်းနာမာရပြန်သွားခဲ့ရင်ကျမ်းတဲ့သဘောလေးပြန်သွန်းတတ်ပါရဲ့။ရိုင်းနေတဲ့ဈင်တကောင်ကိုရင်နဲ့ဈင်နဲ့ချော့ဖမ်းတယ်လို့မရသေးတဲ့တက်ကိုရတဲ့တက်နဲ့တွဲရှုခဲ့ရင်မရတဲ့တက်လည်းရောပြီးတော့ရှုလို့ရတတ်တဲ့သဘောရှိပါရဲ့။အဲဒီတွန်းတဲ့သဘောမာတဲ့သဘောကျမ်းတဲ့သဘောဒီသဘောတရားသုံးခုကိုတစ်ခုလုံးမြင်အောင်ကြည့်လို့ရပြီဆိုရင်နောက်သဘောတရားတစ်ခုတွန်းနိုင်တယ်။လက်ကလေးနဲ့ပေါင်းပေါင်းသုံးပေါင်းခြေလုံးပေါင်းကိုအသာလေးဖိထားကြည့်ပါ။လေးနေတယ်ကျမနဲ့ကျမ်းနဲ့နည်းနည်းလေးဖိကြည့်လိုက်ပါလေးနေတယ်အဲ့ဒီလေးမှုထင်ရှားတဲ့တဏှာကစပြီးလေးတဲ့သဘောတစ်ခုလုံးမြင်အောင်ကြည့်ထိုင်မာတဲ့သဘောကျမ်းတဲ့သဘောလေးတဲ့သဘောကဂရုပထဝီဖြစ်ပါတယ်ကျွန်းတဲ့သဘောကဝါယောတက်ကလုပ်ငန်းကိစ္စရတ္တဖြစ်ပါတယ်အဲ့ဒီသဘောတရားလေးခုကိုသက္ကတက္ကရှုလို့အောင်မြင်မှုရပြီဆိုရင်တော့ထောက်ကန်တဲ့သဘောတစ်ခုဝါယောတက်ရဲ့သဘာဝလက္ခဏာကိုဆက်လက်ရှုနိုင်ပါတယ်အနာဂတ်ကိုမှတ်မှတ်ထားပါငြိမ်းနေအောင်ထိန်းထားတဲ့သဘောလေးတစ်ခုရှိတယ်ငြိမ်းနေအောင်ထိန်းထားတဲ့သဘောတစ်ခုကိုသဘောမပေါက်ခဲ့ဘူးဆိုလို့ရှိရင်ခန္ဓာကိုယ်ကိုနည်းနည်းလေးလှုပ်ကြည့်လိုက်ပါငြိမ်းအောင်ပြန်ထိန်းထားတဲ့သဘောလေးပဲတွေ့လိမ့်မယ်မလဲအောင်ထိန်းထားတဲ့သဘောပဲအိန္ဒိယပြောတော့မယ်ဉာဏ်ရင်ကြားခေါ်တဲ့တို့တစ်ချောင်းနဲ့ထောက်တယ်လို့ထောက်ခံထားတဲ့သဘောတစ်ခုပဲအဲဒီထောက်ခံထားတဲ့သဘောတစ်ခုကိုညာနဲ့ဆင်းလာပြီဆိုရင်တော့ငါးခုထပ်ခါတက်ခါရှုကြည့်တွန်းတဲ့သဘောမာတဲ့သဘောကျမ်းတဲ့သဘောလေးတဲ့သဘောထောက်တဲ့သဘောပေါင်းလိုက်တော့သဘောတရားကနှစ်ခုရှိပြီလေငါးခုအဲဒီငါးခုကိုတက်ခါတက်ခါရှုလို့ဉာဏ်မှုရပြီဆိုရင်အောက်အတွဲနှုတ်ခမ်းသားလေးရှားလေးနဲ့ထိတာကြည့်ပါပြော့တယ်အဲဒီလိုပြော့မှုတင်စားတဲ့တဏှာကစပြီးပြော့တဲ့သဘောတစ်ခုလုံးမြင်အောင်ကြည့်ပြောတယ်ပြောတယ်လို့ပြောတယ်သဘောလေးအပေါ်မှာသာစိတ်ကလေးစိုက်ထားလိုက်ဒီကုလုံးကုန်းပုံလို့ပြောသွားမယ်ဒါပေမဲ့ပြောတာကိုရှုတဲ့ပိုင်းမှာခန္ဓာကိုယ်ကိုနည်းနည်းလျှော့ထားဖို့လိုတယ်ခန္ဓာကိုယ်ကအသာလေးလျှော့ပြီးတော့ပြောတဲ့သဘောကိုအသာလေးစိုက်လိုက်ရင်ဒီကုလုံးကုန်းပုံလို့မုံကျွဲတဲ့လို့ပြောသွားတာတွေ့လိမ့်မယ်အဲဒီပြောတဲ့သဘောတစ်ခုညံနေမှသင်လာပြီဆိုရင်ပြောတဲ့ဒီအောက်အတွက်နှုတ်ခမ်းသားလေးကိုပဲရှာလေးတည်းဆွပြီးတော့ဖြည်းဖြည်းလေးပုတ်ကြည့်ပါရှားနေတဲ့သဘောတစ်ခုတွေ့နိုင်တယ်ပြောတဲ့သဘောချောတဲ့သဘောနှစ်ခုဒီကုလုံးပြန့်ပြီဆိုရင်ပေါ့ပြောတဲ့သဘောတစ်ခုလည်းထင်ရှားလာတတ်ပါတယ်မထင်ရှားခဲ့ရင်ဒီဘောမှာလေဝါလေးပက်လက်လှမ်းပြီးတော့တင်ထားလိုက်လက်ညှိုးလေးတစ်ချောင်းကိုအသာလေးမှတ်ကြည့်ပါပေါ့နေတဲ့သဘောထင်ရှားလိမ့်မယ်အဲဒီလိုပေါ့မှုထင်ရှားတဲ့တဏှာကစပြီးပေါ့တဲ့သဘောကိုစရှုကြည့်ပါရှိကြည့်လိုက်လို့မှဒီပေါ်တဲ့သဘောကိုသဘောမပေါက်ဖြစ်နေခဲ့မယ်ဆိုရင်ထိုယောဂီပုဂ္ဂိုလ်ဘာလုပ်ရမလဲ။လေးတဲ့ဆန့်ကျင်ဘက်သဘောတစ်ခုပြန်ပြီးရှုလိုက်ပါ။ခန္ဓာကိုယ်တစ်ခုလုံးလေးနေတဲ့အချိန်ကမှခုနကလိုလက်ညှိုးလေးတစ်ချောင်းအသာလေးမှကြည့်လိုက်။ပေါ်တဲ့သဘောထင်ရှားလာလိမ့်မယ်။အဲဒီအချိန်ကမှတစ်ခုလုံးပေါ်သွားတာတွေ့နိုင်ပါတယ်။တစ်ခုလုံးပေါ်တဲ့သဘောကိုတွေ့ပြီဆိုရင်ထိုပုဂ္ဂိုလ်ဘာလုပ်ရမလဲ။ပေါ်လိုက်ရင်သဘောတရားကတစ်ခုဖြစ်သွားပါလေ။ရှိခုကျောင်းတဲ့သဘောမာတဲ့သဘောကျမ်းတဲ့သဘောလေးတဲ့သဘောထောက်တဲ့သဘောပြော့တဲ့သဘောချောတဲ့သဘောပေါ့တဲ့သဘောဆိုပြီးတော့ကျောင်းနဲ့ထောက်တဲ့သဘောကဝါရော့တဲ့မာတဲ့သဘောကျမ်းတဲ့သဘောလေးတဲ့သဘော ပြောတယ်သဘောချောတယ်သဘောပေါ်တယ်သဘောကပထဝီတဇာတိနှစ်ပါးရနော်သဘောတရားဘယ်နှခုလဲရှိခုနောက်နှစ်ခုကလွယ်တယ်လေဝါနှစ်ခုကိုထပ်ကြည့်ပါပူနေတဲ့သဘောတွေ့နိုင်တယ်နော်ပူတဲ့သဘောကဒီဇောတအဲ့ဒီပုံမှုသင်္ချာရတဏျာကစပြီးပူတဲ့သဘောတစ်ခုလုံးမြင်အောင်ကြည့်ဝင်းလေးသာတိပြမှာစိုက်ကြည့်ပါအေးနေတယ်အဲ့ဒီလိုအေးမှုသင်္ချာတဲ့တဏျာကစပြီးအေးတဲ့သဘောတစ်ခုလုံးမြင်အောင်ကြည့်ဘုရားတော်ဘောအေးတဲ့ဘောကဘာတက်လဲဒီသောတက်ဖြစ်တယ်နော်။ပေါင်းလိုက်တော့ဓာတ်၃ပါးသဘောတရား၁၀ခုဖြစ်ပြီ။အဲဒီ၁၀ခုကိုတက္ကံတက္ကံရှုခဲ့ရင်ယောဂီပုဂ္ဂိုလ်ရဲ့ဉာဏ်ထဲမှာဒီ၁၀ခုလောက်ကိုကျွမ်းနေကြည့်တယ်လို့ဆွဲပြီးစုပေးနေတဲ့အာဘောတက်ရဲ့အာဘန္ဒနလက္ခဏာလို့ခေါ်ဆိုအပ်တဲ့သဘောဝလက္ခဏာတစ်ခုသင်ရှားလာလိမ့်မယ်။ဒီ၁၀ခုကိုတက္ကံတက္ကံတစ်ထိုင်လောက်ဖြစ်စေတဏှာကြီးလောက်ဖြစ်စေရှုလိုက်လို့မှဒီပွဲစီတဲ့သဘောကိုညာနဲ့မထင်ခဲ့ရင်တို့ရောက်ပြီဘုက္ခုဘာလို့မလဲ။ဒုနဲ့သဘောနဲ့မာတဲ့သဘောကိုထက်ကထက်ကရှုပေးပါ။ဒုနဲ့သဘောနဲ့မာတဲ့သဘောကိုထက်ကထက်ကရှုလိုက်မယ်ဆိုလို့ရှိရင်တို့ချင်းခံမှာဖြစ်တတ်တယ်လေ။ပွဲစီတဲ့သဘောညာနဲ့မှထင်လာလိမ့်မယ်ပွဲစီတဲ့သဘောကသိတိအရာကောင်းတဲ့ရုပ်မဟုတ်ဘူး။ဖလာပါယမဟုတ်ချင်းကြောင့်ချင်းမတင်ကြတဲ့တဏှာကနေစပြီးသူ့ကိုရှုခဲ့တော့လွယ်လွယ်ကူကူနဲ့ဘယ်လုံးမှမတွေ့ဆိုင်ဘူး။ဒါကြောင့်တခြားဓာတ်တွေနဲ့တွဲပြီးရှုရပါတယ်။အဲဒီလိုတွဲတဲ့သဘောနဲ့မာတဲ့သဘောကိုတက်ခါတက်ခါရှုလိုက်ရင်ဒီဖွဲ့စည်းတဲ့သဘောညာနဲ့ထင်လာလို့ကျဉ်းလန့်မှုရတဲ့အချိန်ခါပေါ့။ဒီလိုကျိုးနဲ့စိတ်ထားတယ်လို့လူတစ်ယောက်ကလာပြီးဖက်တာတယ်လို့သင်ချက်ပြီးတော့ဖွဲ့စည်းထားတဲ့ချုပ်နှောင်ထားတဲ့သဘောတစ်ခုညာနဲ့ထင်လာပြီးဆိုရင်ဘာလုပ်မလဲ။ယုတ်စီးတဲ့သဘောတစ်ခုကြောင်းရှိပါမယ်။ယုတ်စီးတဲ့သဘောတစ်ခုကဘယ်မှာသင်္ချာသလဲလို့မေးရင်တော့သွားအရင်တို့ရှားအရင်တို့ရှားပြားတို့အဲ့ဒီလိုသေရေယုံနေတဲ့ယုတ်စီးမှုသင်္ချာတဲ့တဏှာကစပြီးစီးဆင်းနေတဲ့သဘောတစ်ခုလုံးမြင်အောင်ကြည့်တော့အဲ့ဒီယုတ်စီးတဲ့သဘောကိုညာနဲ့တင်လာပြီးတွေ့လာပြီးဆိုရင်တော့ယုတ်စီးတဲ့သဘောဖွဲ့စည်းတဲ့သဘောကအဘောထက်ပေါင်းလိုက်တော့ဓာတ်ခဏပါဖြစ်သွားလဲဓာတ်လေးပါသဘောတရားက12ခုဖြစ်သွားပြီအဲ့ဒီသဘောတရားဆက်လက်ကိုလက်ကြီးလေးပါကိုထပ်ကတက်ကရှုနေပါလွတ်လာပြီညနေမှာဥမာတော့နာရှုတယ်ဒီကုန်လုံးပြန်သွားတယ်ခေါင်းကနေခြေတော့အထိပြန်သွားရင်မာရာဆက်ရှုမာရာခေါင်းကနေခြေတော့အထိဒီကုန်လုံးပြန်ပြီဆိုရင်ကျန်တာဆက်ရှုအဲ့ဒီနည်းစနစ်အပြင်ခေါင်းကနေခြေတော့အထိ12ခုလုံးရှုလိုက်တယ်12ခုပြည့်သွားရင်တစ်ခေါက်အဲ့ဒီတိုင်းထပ်ကတက်ကရှုလိုက်တဲ့အခါမှာတမိနဲ့မှာနှစ်ခေါက်သုံးခေါက်လောက်ရအောင်လို့အနည်းဆုံးလေ့ကျင့်ရပါတယ်အဲ့ဒီလိုလေ့ကျင့်လိုက်တဲ့အချိန်ကမှတတ်တော်တွေကဉာဏ်လိုလိုညနေမှာထင်လာပြီဆိုလို့ရှိရင်တော့ဘုရားဟောဒေသနာအစဉ်အတိုင်းကြောင်းပြီးတော့ကိုယ်ကရှုတတ်သွားပြီ။မာကျန်လေးပြော့ချောပေါ့ပထဝီဓာတ်နော်။ယောစီဖွဲ့စီအာဘောဓာတ်ကိုအေးဒီဇောဓာတ်၆တုံးဝါယောဓာတ်အဲ့ဒီဘုရားဟောအစဉ်အတိုင်းပြန်ကြောင်းရတယ်။မာကျန်လေးပြော့ချောပေါ့ယောစီဖွဲ့စီမွေးတောင်တုံးဆိုတဲ့ဒီသဘောတရားအစဉ်အတိုင်းထက်ခါထက်ခါရှုပါပါလေ။ဝါလုံးတန်းကျေသွားတဲ့ကလေးကောင်ကဤခကွေးကနေစပြီးတဖန်ပြန်သင်တယ်လို့ပေါ့နော်ခုတွန်းတဲ့ဝါလုံးတန်းလေးကျေသွားပြီးတွန်းတာကနေစရှုလိုက်လို့ဒီနတ်မှုရပြီဆိုရင်တော့ခဏကဘုရားဟောဒေသနာအတိုင်းမာတဲ့သဘောကနေစပြီးပြန်ရှုအပ်ပါတယ်မာကျန်လေးပြောချောပေါ့ယောစီပစီမွေးတော်တော်ဆိုတဲ့ဒီသဘောတရား12မျိုးကိုထက်ခါတက်ခါရှုလိုက်လို့ဒီနတ်ပြီအသားကြအယောကြအရင်ကြအကျော်ကြစိုက်ကြည့်တဲ့အချိန်ခါမှာအသားအကျော်အယောရင်မတွေ့တော့ဘူးဒါကြီးလေးပါပဲတွေ့ပြီဆိုလို့ရှိရင်တော့အားရကျဉ်းနှံ့မှုရပြီဆိုရင်နော်တမိနဲ့မှလည်းနှစ်ခေါက်သုံးခေါက်လောက်ကြီးကြီးလေးလေးနဲ့ရှုလို့ရပြီဆိုလို့ရှိရင်တော့ဒီကုလုံးချုံကြည့်တော့ဒီကုလုံးချုံကြည့်တဲ့အပိုင်းမှာခေါင်းကနေစပြီးချုံကြည့်တယ်ရင်တော့ခေါင်းကြီးခဲသွားတတ်တယ်ခေါင်းကနေစပြီးချုံကြည့်တဲ့အပိုင်းမှာခေါင်းတစ်ခုတည်းကိုစိုက်ကြည့်ခဲ့ရင်ခေါင်းကြီးခဲနေတတ်ပါတယ်အဲဒါကြောင့်ခေါင်းလောက်ကနေပြီးတော့အပေါ်နဲ့အောင်ညှပ်ပြီးအနှင်းဘက်ကိုထုတ်ဆက်ပြီးဒီကုလုံးကိုချုံကုန်ပြီးတော့သာစိုက်ပါမာကျန်လေးပြောချက်ပေါ်ယောစီပါစီပွေးထောက်တော့ဆိုတဲ့ဒီသဘောတရားဆက်တဲ့ခုကိုတစ်ခါလုံးချုံကုန်ပြီးတော့ဆိုက်လိုက်။အဲဒီလိုချုံကုန်ပြီးဆိုက်လိုက်တဲ့အပိုင်းမှာအတွင်းဘက်ကိုဥစားပေးပြီးဆိုက်ပါ။အပေါ်ရလေးဆိုက်နေရင်တော့ဂုံကြီးတွေခဲနေလိမ့်မယ်၊ကောင်းကြီးတွေခဲနေလိမ့်မယ်။အတွင်းဘက်ကိုထိုးပေါက်ပြီးဥစားပေးပြီးရှင်းလိုက်လို့ရှိရင်တက်တဲ့ကမျှသွားမယ်။မာကျန်လေးပြောချက်ပေါ်ယောစီပါစီပွေးထောက်တော့ဆိုတဲ့ဒီသဘောတရားဆက်တဲ့ခုကိုချုံကုန်ကြည့်လိုက်လို့ဉာဏ်ထဲမှာထင်လာပြီ။ရင်ကျူလိုလိုနဲ့ပေါ်လာပြီဆိုရင်ထိုချင်းကမှ၄ချက်ပြောင်းရှုရပါတယ်။မာကျန်လေးပြောင်းချောက်ဘုတ်ကိုကြည့်ပြီးတော့ပထဝီဓာတ်၊ယောစီဘွယ်စီကြည့်ပြီးတော့အာဘောဓာတ်၊ပူအေးကြည့်ပြီးဒေဇောဓာတ်၊ထောက်တွန်းကြည့်ပြီးဝါယောဓာတ်၄ချက်ပြောင်း။ပထဝီဓာတ် အဘောဓဒေဇောဓဝါယောဓဘဂဝီဓအဘောဓဒေဇောဓဝါယောဓအဲ့ဒီလိုလေ့ကျင့်ပြောင်းရှုပါတယ်မနည်းမမြန်ရှုပါပါတယ်နေလုံးလို့ရှိရင်လည်းဘာဝနာလမ်းဆုံးမရောက်နိုင်ဘူးဉာဏ်လုံးရင်လည်းဓာတ်တွေကမတင်မရှားဖြစ်တတ်ပါတယ်အငယ်ကြီးများဒီလိုရှုနေလို့ဓာတ်တွေကမတင်မရှားဖြစ်ရင်တလုံးစီဒီလုံးကောင်းဆုံးပြန်ရှုပါပြန်ရှုလာလို့တော်တော်လေးဒီနဲ့လာတဲ့အချိန်ကမှဒီကုလုံးချုံပြီးတော့တလုံးစီကြည့်ပါသဘောတရားဆက်နှစ်ခုဆက်နှစ်ခုကိုပြန်ကြည့်လို့လုံးညာနဲ့ထင်လာတဲ့အချိန်ကကြမှာလေးချက်ပြန်ပြောင်းပါနော်တန်ခါတော့တက္ကမတအကြီးကြီးအထုပ်ပုံပဲအဲ့ဒီမှာစိတ်ကဘာဝနာစိတ်ကဒီတလေးပါအာယုန်နဲ့ညီဝဆာကပ်ပြီးဒီနေ့အောင်ကြိုးစားရတယ်အဲ့ဒီလိုကျိုးစားတဲ့အပိုင်းမှာဘာဝနာစိတ်ကတကြီးလေးပါအာယုံမှာအလွန်ညင်ဝဆော့ကပ်ပြီးတည်လာပြီဆိုလို့ရှိရင်တော့ဒီနေ့လောက်အငယ်ဆုံးတည်လာပြီဆိုလို့ရှိရင်တော့အဲ့ဒီမှာယောဂီပုဂ္ဂိုလ်ကမလုပ်ရမလဲပဒဝီဓမ္မမာတဲ့သဘောအာဘောဓမ္မယူရှိတဲ့သဘောသီဇောဓမ္မပူတဲ့သဘောဝါယောဓမ္မထောက်ကန်တဲ့သဘောအဲ့ဒီသဘောတရားလေးကိုဥစားပေးပြီးတော့ရှုပါဒါကအာနာပါနကမ္မထာကိုစပြီးအမှတ်ထုတ်ခြင်းနဲ့ဝိပဿနာကိုတည့်ရဲသွားခြင်းနဲ့ဆိုရင်လေဝိပဿနာကိုတည့်ရဲသွားမယ်သုတဝိပဿနာယန္တိကပုဂ္ဂိုလ်စီတတိလေးပါးကစရှုပါပါတယ်။ရှုခြင်းကငုံပြောတဲ့ပုံစံအတိုင်းပဲရှုပါတယ်။အငယ်အာနာပါနကိုအခြေခံပြီးတော့ဇန်သမာဓိကုပြီးမှတတိလေးပါးရှုမယ်ဆိုရင်လည်းခုပုံစံအတိုင်းပဲရှုပါနော်။အဲဒီလိုရှုလိုက်တဲ့အချိန်ခါမှာတဖြည်းဖြည်းနဲ့သမာဓိကထက်လာပြီးဆိုလို့ရှိရင်တော့ဘာလုပ်ရမလဲ။အရင်လေးမှာအာယုန်၌ဘာဝနာစိတ်ကိုငြိမ်းတဲ့ငြိမ်းအောင်ကတံထပြီးတော့ထိုးခြင်းကမှမမှတ်ဖဲနဲ့စိုက်တာကြည့်နေတော့တက်တဲ့ကတင်းရှားရှားတွေ့လာပြီဆိုရင်တစ်လုံးပြီးတစ်လုံးတစ်လုံးပြီးတစ်လုံးထက်ကန်ထက်ကန်လာစိုက်ကြည့်နေကြည့်နေလိုက်မယ်ဆိုလို့ရှိရင်မကြမ်းမီအချိန်ကာလအတွင်းမှာမိဖို့ရောင်ခဲ့တော့ခပ်ပြောပြောမြစ်တက်တဲ့အယောင်ကြီးတွေ့တာပါတယ်အဲ့ဒီအယောင်ကိုလည်းနှလုံးမသွင်းမဲ့ဓာတ်ကိုယ်သာဆက်လက်နှလုံးသွင်းနေလိုက်ခဲ့ရင်တော့ဘာဖြစ်လာသလဲဖြူပွေလာလိမ့်မယ်အနာကိုကြီးမတွေ့တော့ပဲနဲ့အဖြူတော်ကြီးတွေ့လိမ့်မယ်။အဲ့ဒီအဖြူတော်ကြီးမှလည်းတကြီးလေးပါကိုမြင်အောင်ရှုပါပါတယ်။ရှုလိုက်လို့မှယောဂီပုဂ္ဂိုလ်ကသဘောမပေါက်ဖြစ်နေရင်ဘာလုပ်မလဲ။ဒီလိုမှရှုနေကြအတိုင်းချုံပြီးတော့မာတဲ့သဘောစိုက်လိုက်။အဲ့ဒီဖြူနေတဲ့အတုံးခဲကြီးမှမာတဲ့သဘောစိုက်လိုက်။ဒီလိုမှချုံပြီးတော့မာတဲ့သဘောစိုက်လိုက်။ဖြူနေတဲ့အတုံးခဲကြီးမှမာတဲ့သဘောစိုက်လိုက်။ဒီလိုထက်ကထက်ကပြောင်းကြည့်ရတယ်။မာရတဘောတခုကိုသဘောပေါက်ပြီဆိုရင်သူယောဂီပုဂ္ဂိုလ်ကဘာလုပ်ရလဲနောက်တစ်ဆင့်တက်ပြီးတော့ဉာဏ်နဲ့သဘောတခုတို့ရှိရတယ်မာရဉာဏ်နှစ်ခုသဘောပေါက်ရင်သုံးခု၄ခုစသည်ဖြင့်တစ်ဖြည်းဖြည်းတို့သွားတို့သွားလိုက်တာတတိလေးပါဆုံးသွားပြီအဲ့ဒီခါမှာပထဝီဓာတ်အာဘောဓာတ်အိဇောဓာတ်ဝါယောဓာတ်၄ချက်ပြန်ပြောင်း၄ချက်ပြန်ပြောင်းလို့စိတ်ကတော်တော်ငြိမ်ဝလာပြီဆိုလို့ရှိရင်မာရတဘောယူစည်းတဲ့သဘောပူတဲ့သဘောထောက်တဲ့သဘောဒီ၄ခုသာဥစားပြီးရှုပြီးတော့ရှုလိုက်ပြီဆိုလို့ရှိရင်ဘာဝနာစိတ်ကလည်းညီဝဆောင်ကပ်ပြီးတော့ဒီအဖြူတော်ကြီးမှရှိတဲ့ဓာလေးပါအာယုံမှညီဝဆောင်ကပ်ပြီးဒီလာပြီဆိုရင်တော့ဒီအဖြူတော်ကြီးကရေခဲတုံးပန်တုံးမှန်တုံးကဲ့သို့ကြီးလင်နေတဲ့အဖြူတော်ကြီးအကြီးလင်နေတဲ့အတုံးခဲကြီးဖြစ်သွားလိမ့်မယ်။အဲဒီကြီးနေတဲ့အတုံးခဲကြီးကိုတော့တွေ့လိမ့်မယ်။အဲဒီကြီးနေတဲ့အတုံးခဲကဘာအတုံးခဲကြီးလဲလို့မေးတော့မြတ်စွာဘုရားကဒီခန္ဓာကိုယ်မှာပတ္တာတယုတ်အကြီးယုတ်ငါးမျိုးဟောထားပါတယ်။ရက္ခုပတ္တာသောတာပတ္တာကာဏပတ္တာဇေဝပတ္တာကာယပတ္တာဆိုပြီးအကြီးယောက်၅မျိုးဟောထားတယ်။မျက်စိအကြီးနာအကြီးနှာခေါင်းအကြီးရှားကြီးကိုကြီးဆိုတဲ့အကြီးယောက်၅မျိုးဖြစ်ပါတယ်။အဲဒီအကြီးယောက်၅မျိုးကိုကဏခေါ်တဲ့အတုံးခဲလေးတွေမပြောမီအတုံးလိုက်အခဲလိုက်ဒီတွေ့နေချင်းဖြစ်ပါတယ်။ဒီအချင်းကိုဝိသုဒ္ဓိမေတ္တဂရမတော့အာတာတမန္တလဆိုတဲ့ဈေးမုံအပြင်လေးနဲ့တိုက်တာပြီးတော့ဖော်ပြထားပါတယ်။အာတာတမန္တလဝိယဆိုပြီးတော့ဒီလိုဖော်ပြထားတယ်။ရင်မုံမှန်များကြီးလင်းနေတယ်လို့ကြီးလင်းနေတဲ့အတုံးခဲကြီးတွေပဲဆိုပြီးဒီလိုဖော်ပြထားတယ်။အဲဒီတော့အဲဒီအကြည်တကြီးနေတဲ့ဒီအတုံးခဲမှာတန်ကြီးလေးပါကိုမြေအောင်ဆက်ပြီးစိုက်လိုက်လို့ရှုလို့ရပြီဆိုရင်တော့ထောချင်းခါမှာအတိတ်ကပါရမီအရှင်ဝါအကောက်နေတဲ့တော်ကောင်းဖြစ်ခဲ့ရင်မကြမီယုတ်ကလအမှုန်တွေတွေ့တာပါတယ်။အဲဒီယုတ်ကလအမှုန်တွေမတွေ့ခဲ့ရင်တော့အဲဒီပကတိမိမိတို့ကလက်မောင်းလေးတစ်ခုပဲဆွကြပါစို့။မျက်လုံးနဲ့ပကတိမျက်လုံးနဲ့လန့်ကြည့်လိုက်တဲ့အချိန်ကမှလက်မောင်းလို့ထင်ရတော့လဲတစ်ဆင့်တည်းလို့ထင်ရတော့လဲသတိချာချာစူးစိုက်ပြီးကြည့်လိုက်ရင်တော့မှမလို့ရဲ့အကူကြီးနဲ့သေချာချက်တိုက်ပြီးကြည့်လိုက်မယ်ဆိုရင်ဘာဖြစ်မလဲအပေါက်အပေါက်ကလေးတွေမတွေ့ဘူးလားတွေ့တယ်ဝင်းရင်းပေါက်ကလေးတွေအဲ့ဒီပုံစံအတိုင်းပဲအာကာသခေါ်တဲ့အကြအပေါက်ကလေးတွေအဲ့ဒီအကြီးတုံးကြီးမှရှိတယ်လို့အာညာယုံပြီးတော့ထိုအချိန်ကမှတည်ရှိနေတဲ့လျှောက်ကြီးစွန့်ရင်အကူကြီးနဲ့စိုက်တာကြည့်လိုက်အာကာသခေါ်တဲ့အကြပေါက်ကိုပေါက်ပြီးတွေ့လိုက်မယ်အဲ့ဒီအာဂါဒခေါ်တဲ့အကြဘတ်ကိုတွေ့တဲ့နေ့ဒီပြိုင်နေတဲ့ကလပ်အမှုန်လေးတွေကိုစတွေ့ပြီ ယောဂလအမောင်းလေးတွေတွေ့ပြီဆိုလို့ရှိရင်တော့ယောဂီပုဂ္ဂိုလ်ကဘာလို့ရသလဲ။အဲ့ဒီကလအမောင်းလေးတစ်ခုတစ်ခုမှာမာကျန်လေးပြောချောပေါ့ယောစီပဲစီမွေးတော်တော်ဆိုတဲ့ဒီတတိလေးပါမြင်အောင်ဆက်ပြီးတော့ရှုအောင်မှဖြစ်ပါလေ။သို့တော့ဒီမိတ်ရောက်လာပြီဆိုရင်တော့ကလတစ်ခုမှာမာကျန်လေးတင်ချရင်ပြောချောပေါ့မတင်ချဘူး။ပြောချောပေါ့တင်ချရင်လည်းမာကျန်လေးကမတင်ချဘူး။ဘာဖြစ်လို့လဲ။နည်းနည်းလေးမာရာကိုပြောတယ်လို့လုံးနည်းနည်းမာရာကြတော့မာရဲလို့သုံးတယ်။ညံ့ညံ့မာရာကြတော့အဲနည်းနည်းလေးမာရာကြတော့ပြောရဲလို့သုံးတယ်။ညံ့ညံ့မာရာကြတော့မာရဲလို့သုံးတာပါနော်။အရာဝတ္ထုဘလောက်ပဲပြောတယ်ပြောတယ်အရာဝတ္ထုကိုစမ်းကြည့်ပါ။သူနဲ့ထိုက်တန်တဲ့လောက်မာမှုသဘောတော့မရှိဘူးလား။ရှိပါလေနော်။သို့တော်လဲဒီမာမှုကဟောအလုံးမာနေတဲ့အရာဝတ္ထုနဲ့ထိုက်တန်ကြည့်လိုက်တော့သိမမာလို့သူ့ကိုပြောတယ်ဆိုပြီးဒီလိုသုံးတာ။လူနဲ့ထိုက်တန်နဲ့မာမှုသဘောကတော့အရာဝတ္ထုတိုင်းမှာရှိပါတယ်နော်။နည်းနည်းမာရာနဲ့များများမာရာဒါပဲကွာတယ်။အလားတူပဲကျန်းတာနဲ့ချောတာလည်းပုံစံတူပဲ။သိပြီချောပါတယ်ဆိုတော့နိုင်လုံးအင်ကြီးကဲ့သို့အင်ကြီးလေးကိုပဲစမ်းကြည့်ပါ။လူနဲ့ထိုက်တန်တော့ကျန်းတန်းဖို့တော့မရှိဘူးလား။ရှိပါတယ်နော်။လုံကြီးနဲ့အင်ကြီးပဲချောလဲလို့မေးရင်တော့အင်ကြီးကချောတယ်လုံကြီးကကျန်တယ်ဒီလိုတော့ပြောလို့ရတယ်။ဒါပေမဲ့ဒီချောပါတယ်ဆိုတဲ့အင်ကြီးလေးကိုပဲဒီချပုတ်ကြည့်လိုက်ရင်သူနဲ့ထိုက်တန်တယ်လို့ကျန်းတယ်ဖို့တော့မရှိဘူးလားရှိနေတယ်။ဒါကြောင့်ဘုရားရှင်ကတချို့တချို့သုတ်တန်ဒေသနာများမှာတက္ကသခရိကတာမာရတဲ့သဘောကျန်းတဲ့သဘောဆိုပြီးပထမတက်ကသဘာဝလက္ခဏာကိုနှစ်မျိုးပဲခေါ်ပါတယ်။အဲဒါကြောင့်ဒီကလအမောအစင်းရောက်လာပြီဆိုရင်ယောဂီပုဂ္ဂိုလ်ကစိုက်ကြည့်လိုက်တဲ့အပိုင်းမှာမာကျန်းလေးထင်ရှားရင်ပြောချောဖို့မထင်မရှားရှိတတ်တယ်။ပြောချောဖို့မထင်ရှားဘူးဆိုရင်လည်းမာကျန်းလေးထင်ရှားနေတတ်တယ်ပြောချောဘောကထင်ရှားနေရင်မကျန်လေးလည်းမထင်မရရှိတတ်ပါလေနောက်တစ်ခုကရိုးစည်းတဲ့သဘောဖွယ်စည်းတဲ့သဘောခဏခေါ်တဲ့အတုံးခံကလအမုံလေးတွေမမြင်ခင်ယောဂလဒီမှာတာကြီးလေးပါမရှိနိုင်ခင်အပိုင်းမှာတော့ရိုးစည်းတဲ့သဘောတွေကသိပ်ပြီးတော့ညာနဲ့ထင်လွင်မြင်လွဲအကောင်ခုလိုအဆင့်ရောက်လာပြီဆိုရင်တော့ကလအမုံတစ်ခုအတွင်းမှာစီးစင်းနေတဲ့သဘောတွေဆွတ်ဆူတဲ့သဘောဖွယ်စည်းတဲ့သဘောကပိုပြီးညာနဲ့မှထင်မြင်တဲ့သဘောများပါလေနော်ဘူးတဲ့ဘောအေးတဲ့ဘောဘူးတဲ့ဘောထင်ရှားရင်အေးတဲ့ဘောမထင်ရှားဘူးဒီကလအမှုန်တစ်ခုအတွဲမှာအေးတဲ့ဘောထင်ရှားနေရင်လည်းဘူးတဲ့ဘောမထင်ရှားဘူးထောက်ကနဲ့တောင်းတာဒီနှစ်ခုကတော့ထင်ရှားပါတယ်ထောက်ကနဲ့ဘောကသဘာဝလက္ခဏာတောင်းကလှုံ့ရှားနေတဲ့ဘောကဝါရောက်တဲ့လုပ်ငန်းကိစ္စဖြစ်ပါတယ်အဲ့ဒီတမောင်းတမောင်းမှဒီလိုတတိလေးပါကိုမြေအောင်စိုက်တဲ့အပိုင်းမှာအခက်အခဲတွေကများစွာရှိတယ်ဘယ်လိုအခက်အခဲတွေများစွာရှိလဲဒီယောဂလပြည့်တွေကပေါ်လာပြီးချက်ချင်းပြောက်ပေါ်လာပြီးကြောက်သွားတဲ့အချိန်ဟာဘလို့ကြာပါတယ်လို့တိုက်တာလိုက်ရင်တော့ဘုန်းကြီးတို့စိတ်တဲ့ခဏနဲ့ပြောရင်တော့ရုံးတို့ရဲ့သက်တမ်းကိုစိတ်တဲ့ခဏ16ချက်အဖြစ်ဘုန်းကြီးတိုက်တာပြထားပါတယ်။ဆင်းတို့မြည်ဒီမှာမျက်စိတမိတ်လေးရတပြည့်အတွင်းမှာအချိန်ကလေးတသိန်းခန့်ဖြစ်ပြီးပြနေတယ်လို့ဒီလိုအဆုံးရှိတယ်။ဒီတော့ကလေးတသိန်းကို16စားလိုက်ရင်ဘလို့ထွက်လာမလဲ။ကလေး9000ကျော်ထွက်တယ်။ဒီတော့ရုံးတို့ရဲ့သက်တမ်းဒီမျက်စိတမိတ်လေးရတပြည့်တစ္ဆေကလို့ခေါ်ဆိုအပ်တဲ့အချိန်ကာလကဂရေ9000ခန့်ပုံကဲ့ရင်တပုံလောက်သာသက်တမ်းရှိတယ်။ဒီလောက်အထိလင်းလင်းမြန်မြန်ကြီးဖြစ်ပြီးပြည့်နေပါတယ်။အဲဒီလောက်လင်းလင်းမြန်မြန်ကြီးဖြစ်ပြည့်နေတဲ့ကလအမုံတခုအတွင်းမှာပဒဝီအဘောဒေဇောဝါရောက်ဆိုတဲ့ဒီတကြီးလေးပါကိုမြေအောင်ရှုဖို့ဆိုတဲ့လုပ်ငန်းဒီအလုံးခက်ခဲတဲ့လုပ်ငန်းဖြစ်ပါတယ်။အဲဒီလိုခက်ခဲတဲ့အတွက်ကြောင့်မြတ်စွာဘုရားကသမာဓိဘိက္ခဝေဘာဝေကသမာဓိတော်ဘိက္ခဝေဘိက္ခုယထာဗုဒ္ဓံပသနာတိသစ္စာရတော်သမာဓိထူထောင်ကြသမာဓိရှိနေတဲ့ယဟန်တော်ဒီဟုတ်တိုင်းမှန်စွာသိတယ်မြင်တယ်လို့ဒီလိုဟောတာပါဒီတော့ဟုတ်တိုင်းမှန်စွာသိနေတဲ့ယက္ခဗုဒ္ဓဉာဏတရားခေါ်တဲ့ဉာဏ်အမြင်ရရှိခြင်းနဲ့ဆိုလို့ရှိရင်ဘာလုပ်ရမလဲသမာဓိထူထောင်ရမယ်အဲဒီတော့ဒီလိုသမာဓိထူထောင်ဖို့ရအတွက်ဘုရားရှင်ကတိုက်တွန်းထားတော့ဘုရားရှင်ရဲ့ဆုံးဆုံးမချက်ကိုဥဒ္ဓိယွယ်ပန်းချင်းပြီးတော့ဒီကလအမုံလေးတစ်ခုတစ်ခုအတွက်မှာဘဒဝိဒအဘောဒတိဇောဒဝါယောဒဆိုတဲ့ဒီတကြီးလေးပါမြည်အတွက်သမာဓိကိုတော့ဥစားပေးရပါတယ်နော်။ဘယတာဆိုတဲ့အချိန်ကမှဉာဏ်ဆိုတာမရှိရင်မဖြစ်တဲ့အတွက်လိုအပ်တဲ့အရာဝတ္ထုတစ်ခုဖြစ်တယ်။သို့တော့ဉာဏ်ကိုအလိုရှိလို့ဉာဏ်ကြီးကိုတိဆောက်နေတာလားဘုရားကိုအလိုရှိလို့ဉာဏ်တိဆောက်တာလားလို့မေးရင်ဘယ်လိုဖြေမလဲ။ဘုရားကိုအလိုရှိလို့ဉာဏ်တိဆောက်ဒီပုံစံတိုင်းမှာပဲဒီသမာဓိကိုမြတ်လို့တော့မဟုတ်ဘူး။သို့တော့ဒီသမာဓိမရှိရင်ဒီယုတ်ကလတစ်ခုအတွက်မှာတည်ရှိနေတဲ့ဓာတ်ကြီးလေးပါဥဆောင်နေတဲ့ယုတ်ရဒီကိုဘယ်လိုမှရှုလို့မရနိုင်ဘူး။ဒီသမာဓိရှိမှသာသိနိုင်မြင်နိုင်တဲ့အတွက်ဒီသမာဓိကိုထူထောင်နေခြင်းသာဖြစ်ပါတယ်။ သမာဓိကိုချင်းပြန်လုံးလုံးလို့ထူထောင်နေတဲ့လုပ်ငန်းကိစ္စတော့မဟုတ်ဘူးနော်အဲ့တော့အဲ့ဒီလိုဓာတ်ကြီးလေးပါကိုကလတ်အမောင်တခုအတွက်မှရှုလို့မရဖြစ်ခင်ရင်မလုပ်မလဲဒီလိုမှချုံငုံပြီးတော့ခဏကလို့ကလတ်အမောင်အလုံးပေါ့နော်ဒီဘက်မှာတော့အမောင်တွေပဲတွေ့တော့မယ်ဒီလိုမှရှိနေတဲ့ဒီအမောင်အလုံးကိုချုံငုံပြီးမာတဲ့သဘောဆိုင်လိုက်ကလတ်အမောင်တခုမှမာတဲ့သဘောဆိုင်လိုက်ဒီလိုမှချုံငုံပြီးမာတဲ့သဘောဆိုင်လိုက်ကလတ်အမောင်တခုမှမာတဲ့သဘောဆိုင်လိုက်အဲ့ဒီလိုပြောင်းပြရမာရာလေးသဘောပေါက်ပြီဆိုရင်မာရာဇာနာနှစ်ခုသဘောပေါက်ရင်သုံးခုသတိဖြင့်တဖြည်းဖြည်းတွောသွားတယ်။အရင်လိုတွောလိုက်တဲ့အပိုင်းမှာမာဇာလေးထင်ရှားရင်ပျော်ချောဖို့ဆက်ပြီးရှားဖွေမနေနဲ့။ယောစီဖွဲ့စီပူသောက်ပေါက်အေးတခုခုကိုရှား။ပြီးတော့မှထောက်ကန်တွန်းကန်သဘောဆက်ကြည့်။အဲဒီလိုဆက်ပြီးကြည့်သွားရကဒီတကြီးလေးပါကိုစုံအောင်မြင်ပြီဆိုရင်တော့မှထိုရောက်ပြီပုဂ္ဂိုလ်ကအရှိတစင့်တက်ပြီးဘာလို့ရတယ်လဲ။ဒီတကြီးလေးပါကိုမိတွဲပြီးဖြစ်ပေါ်နေတဲ့အရှင်အနအရသာဩဇာအစရှိတဲ့ဥပါဒယုတ်လေးတွေဆက်လက်သိကြရပါတယ်။အဲဒီတော့ဘုရားဥပါဒယုတ်တွေကိုမျက်စိနာနာတရားကိုနှလုံးသွင်းတဲ့၆ဌာနဇာမင်းမင်းကြီးခြေသက်လက်သက်သွားရင်းဆက်တဲ့ပြည့်52ကုဋေသားတို့မှဆက်လက်ရှုပွားကြည့်ရတယ်သိသိကြည့်ရတယ်။သိသိလို့အောင်မြင်ပြီဆိုတော့မှဒီယုတ်ရားအလုံးကိုချုံငုံပြီးတော့ယုတ်ရားလို့အဲဒီအချိန်ကကြာမှစပြီးရှုရပါတယ်။ဒါကပရမအစိတ်ဓာတ်အနေဖြစ်တဲ့ယုတ်ရားတွေဖြစ်ပါတယ်။အဲ့ဒီပရမအစိတ္တအခြင်းဖြစ်တဲ့ဒီယုတ်ရတဲ့ကိုမသိခင်မဲ့ခွန်နိဗ္ဗာန်ရမလားမရဘူးလားလို့မေးရင်ဒီနေ့တော်ကောင်းကြီးဘယ်လိုများသဘောပေါက်ကြသလဲမရနိုင်ဘူးလို့မဟာဂောပါလကသုတ်တံမှာမြတ်စွာဘုရားဟောထားပါတယ်နော်ဘုရားဟောဒေသနာတော်ကိုယုံကြည်တဲ့ဥဒိယပန်းစင်နိုင်တယ်ဆိုလို့ရှိရင်တော့ဒီယုတ်28ပါးလို့ခေါ်ဆိုအပ်တဲ့ဘုရားဥပဒါယုတ်တွေကိုစနစ်တကျသိအောင်ခုလို့စနစ်တကျရှုမှတ်သုံးကြရပါတယ်သိသိရပါတယ်အဲ့ဒီယုတ်ရတဲ့ကိုသိသိပြီးတဲ့အခင်ခါကြတော့မှသူယောဂီပုဂ္ဂိုလ်ကသမထယန္တိကပုဂ္ဂိုလ်ဖြစ်နေခြင်းကြောင့်ဇာယင်္ဂတွေကိုလည်းကူကူနဲ့သိသိကြတဲ့အတွက်ဒီအပိုင်းကြတော့ဝိပရမဇံကိုဝင်စားကြည့်ပါအာနာပါနနော်အာနာပါနပရမဇံကိုပြန်ဝင်စားပြီးပရမဇံမှထားတဲ့အခါဇာယင်္ဂ၅ပါးကိုပြန်ပြီးသင်ခြင်းပါသင်ခြင်းလိုက်တဲ့အပိုင်းမှာတော့ဒီဇာယင်္ဂတွေကဒီအပိုင်းကြရင်တော့ပြန်ကျူဖြစ်တာအကျဉ်းများစွာသက်တမ်းပြန်ကျူဖြစ်နေတာကိုမြင်အောင်ကြည့်ပါဝိကေဝိသရာပိတိဒုက္ခဣကကတဇိုင်းက၅ပါး၅လုံး၅လုံး၅လုံး၅လုံး၅လုံးအကျဉ်းများစွာဖြစ်နေတာမြင်အောင်ကြည့်ရအောင်အဲ့ဒီအကျဉ်းများစွာ၅လုံး၅လုံးပြည့်စုံဖြစ်တာကိုမြင်ပြီးဆိုတော့မှဖသဝေဒနာသိညာစေနာဝိညာဉ်စသည်ဖြင့်ဖသသိစမကတရားတွေကိုဆက်လက်ပြီးသိကြည့်ရပါတယ်ဒုဇိုင်းကတွေနဲ့စိတ်တခဏတစ်ခုအတွင်းမှာသောဖို့စိတ်တခဏတိုင်းစိတ်တခဏတိုင်းမှာအလိုရှင်တွဲဖြစ်သွားတဲ့ဒီဖသသိစမကတရားဖသနဲ့၅ခုမြောက်ရှိတဲ့တရားတွေကိုဆက်လက်သိကြည့်ရပါတယ်သိသိလို့အောင်မြင်ပြီဆိုတော့မှတို့မှာအာနာပါနနဲ့ပတ်တယ်လို့ပရမဇာဏံတရား30နဲ့၄လုံးရှိပါတယ်နော်တို့34လုံးသောဏံတရားတွေကိုဆက်လက်သိကြရတယ်အောင်မြင်ပြီဆိုတော့မှအဲ့ဒီ34လုံးသောဏံတရားတို့ရဲ့အာနာပါနပရိပါကနမိတ်ခေါ်တဲ့ထိုနမိတ်ဖက်သို့ညွန်ကိုင်းဆိုင်နေတဲ့သဘောကိုအာယုံယူပြီးတော့ဏံတရားဏံတရားလို့ဆက်လက်သိကြရပါတယ်အဲ့ဒီလိုဏံတရားတွေကိုသိသိလို့အောင်မြင်ပြီဆိုတော့မှကျင့်ကြံနေတဲ့ဇန်တရားဇန်ဏတရားဒီလည်းဆက်လက်သိကြရတယ်ကာမဝဆရာဏံတရားဒီလည်းဆက်လက်သိကြရတယ်အဲ့ဒီယုတ်ရင်နန္ဒီသိသိပြီးပြီဆိုတော့မှထွေယောဂီသူတော်ကောင်းကပါလို့တယ်အိဒီအိဇဒဝါကယေကာယ ानु ပတိဝိရတိဗိဒ္ဓဝါကယေကာယ ानु ပတိဝိရတိအိဇဒဗိဒ္ဓဝါကယေကာယ ानु ပတိဝိရတိဘုရားရှင်ကမဟာသတိပ္ပဏသုတ်တံမှာကာယ ानु ပါဒနာပိုင်းမှာညွှန်ကြားထားတယ်အိဇဒမှာလည်းယုတ်ရနန္ဒီယပါယုတ်တယ်လေခုပြောပြီးပြီအတ္တတပတ္တကာယရေခရဇကာယခေါ်တဲ့ဘုရားဥပဒယုတ်တယ်ရေနာမကာယခေါ်တဲ့နန္ဒီယအပေါင်းကြီးရဲ့အဲ့ဒီကာယ၃မျိုးကိုအိဇ္ဇဒမှာလည်းသိသိပါဗိဒ္ဓမှာလည်းသိသိပါအိဇ္ဇဒဗိဒ္ဓထက်ခါထက်ခါဂျိဗာများစွာသိသိပါဆိုပြီးဒီလိုညွှန်ကြားတယ်အဲ့ဒီလိုညွှန်ကြားပြီးတော့မှနောက်တစ်ဆင့်တက်ပြီးမြတ်စွာဘုရားဗာညွှန်ကြားတယ်ဘုရားရှင်ကလုံငန်းခွင်ကိုတစ်ဆင့်ပြီးတစ်ဆင့်ညွှန်ကြားနေတာဖြစ်ပါတယ်နော်ဘုရားရှင်ညွှန်ကြားတဲ့အတိုင်းမိမိတို့ကလည်းတစ်ဆင့်ပြီးတစ်ဆင့်ဒီလုံငန်းခွင်ကိုစနစ်တကျရှုဖို့သုံးသပ်တတ်ဖို့တော့မလိုဘူးလားလောကတည်းအဖြစ်ကြော်သွားရင်တော့မိမိတို့အတွက်အကျိုးရနိုင်မရနိုင်ကတော့တကယ်လက်တွေ့ကြည့်ကြည့်ပါနော်နောက်တစ်ဆင့်ဘုရားရှင်ကဘယ်လိုခေါ်လဲသမုဒိယဓမ္မနုပါတိဝါကယတမေဝိရတိဝယဓမ္မနုပါတိဝါကယတမေဝိရတိသမုဒိယဝယဓမ္မနုပါတိဝါကယတမေဝိရတိကယတမေကယတေဝရူပကယနာမကယ၌သမုဒိယဓမ္မနုပါတိဝဖြစ်ကြောင်းသောဘောနှင့်ဖြစ်ခြင်းသောဘောကိုအပ္ပမထတ္တရှုလေရှိသည့်ဖြစ်ရမူ၏ဝိဟရတိနိလေ၏။ကာယသမိကာယ၌ဝါရူပကာယနာမကာယ၌ 我要他妈你把你往穷江的包点穷钱的包括慢慢他的兄弟弟弟弟弟母弟为他的弟弟的意该要他们应该要他我如把该要他妈该要他那目的啊我要他妈你把你往穷江的包点穷钱的包穷江的包点穷钱的包括慢慢他的兄弟弟弟弟弟母弟为他的弟弟的意弟弟别好的为啥的那五百单子卡的干啥去的叫你的天下去进去就看到那把有点难的的天下去封为啥的那五百单子卡的干啥去的叫你的兄弟多进去就有点难的看到那把的兄弟封就你要弄到眼里咋的不都看的不能打的不得不瞄去吧冷静冷静站起来冷静站起来了你下边个呢妈妈的哪呢姑娘别人可能你年都把我书包给人家说不要好家多的你拿到这姑娘有啥吧你说今天嘛为啥的那五百人给他干出来现在把这比较不理解的那你现在没办法要了呢俺娘的呀你就这样那姑媳妇俺娘的呀天下撇天下俺就这样天下撇风风撇天下姑修开你呗俺你俺娘的呀你过来不要紧过了人来好他吧嘞为啥比较等他来这里去呢不理他比较没把你要紧把嘞俺弟家好他吧嘞都好家的俺在俺在给他介绍表格嘞刚才的地公比的俺进去出生嘛他嘞俺弟弟是到本山一旦你不拉本山干一旦你是到本山二弟不拉本山干就给你都不说他嘞俺弟个比如说表彰给嘞为啥等他五百单等他来干出来俺将这些天下天天叫你说妈妈我你那又带来的那发达为难过的就这样的天下去不你说妈妈就是别找你的为啥的那无法站在那的干脆的就这样的天下去先叫那安娜干嘛我你那又带来的那发达为难过的就这样的天下去不过你昂说没大屁的呗那对呗为啥的那无法站在那的干脆就你多见叫为你那又带来的那发达为难过的就这样的能在帮忙听到就近品就你不过来你要上去吧你都能想家产的俺家俺家你要弄到眼里咋的吧都搞得吧那咋的吧你过来你要去吧你都能想家产吧的俺的想家产的呀俺这个就是表彰给的为啥真的五百单你看了甘肃的俺家的家庭叫你问嘛为你那又带来的发达为难过的俺家的家庭天下去大国你要弄去外面俺们要搞的俺的俺们嘛要你不过的那那种身上去吧呢俺家的家庭下去天下俺家的家庭天下去来的所以俺家的俺家那个系列那个俺家的家庭俺家的家庭俺家的家庭俺家的家庭အဲ့ဒါဒီနေ့ပြည်သက်တယ်လက်ခံနိုင်သလားဟမ်လက်ခံနိုင်ကြရလားအကြောင်းတရားကအရင်ဖြစ်ရမယ်ဆိုတာလက်ခံနိုင်သလားလက်ခံနိုင်တယ်ကဲလက်ခံနိုင်ရင်ဘုန်းကြီးတို့ကမိန့်ခွန်းတစ်ခုထပ်မိမယ်အကြောင်းတရားဒီကိုဗာသစ္စာလို့ခေါ်လဲလို့မိရင်သမုဒိယသစ္စာလို့ခေါ်တယ်အကျိုးဝိညာဉ်နဲ့ရောက်တလန်တာဖတ်တာဝိညာဉ်တွေကဗာသစ္စာနဲ့လို့မိရင်ဒုက္ခသစ္စာလို့ခေါ်ပါတယ်ဒုက္ခသစ္စာကအကျိုးတရားသမုဒိယသစ္စာကအကြောင်းတရားအကြောင်းတရားနဲ့အကျိုးတရားနှစ်ခုရှိတယ်အဲ့ကအကြောင်းသမှုရိယသစ္စာကအရင်ဖြစ်မလားအကျိုးဒုက္ခသစ္စာကအရင်ဖြစ်မလားလို့မေးရင်ဘယ်လိုဖြစ်မလဲအကြောင်းသမှုရိယသစ္စာကအရင်ဖြစ်မယ်အကျိုးဒုက္ခသစ္စာကနောက်ဖြစ်မယ်ဒီလိုဆိုရင်ဒီဘက်မှာပြန်ကြည့်လိုက်ပါနော်ဟောကြတော့အမိဝါနဲ့ပရိသတ်တွေဒီနေ့စအချိန်ကာလကာလရေကြီးအခိုက်မှာစာပေနဲ့ကအတိအကျပေါ်ပြထားပါတယ်လူသားတွေအတွက်ဝတ်ပပြီးပြောမယ်ဆိုရင်ကာယတတကကလဘာဝတတကကလဟရိယတတကကလဆိုပြီးကမ္မဇယုတ်ကလအမျိုးအစား3မျိုးယုတ်အမျိုးအစား30ဒါကဘာခန္ဓာလဲရုပ်ဘက်ခန္ဓာဒီပုဂ္ဂိုလ်နဲ့ပြင်မဲ့သောမနာဝေဒနာနဲ့ရှင်ပြီးပရိသတ်တွေဒီနေ့ကြရတယ်သတော်ကောင်းလည်းပြင်မဲ့သလိုရှင်ပေါ့နော်အဲ့ဒီပရိသန္ဓေအခိုက်မှာပရိသန္ဓေစိတ်ဆေတ္တ30နဲ့၄လုံးရှိပါတယ်။အတိစိတ်ကမဟာဝိဘက်စိတ်၊ဗောမနတဉာဏအတံပြုမဟာဝိဘက်စိတ်အတ္တခရိကစိတ်ဆိုကြပါစို့သူက7။အဉ္ဇဓမ္မစိတ်တွေက7လုံးသောဗနာသာရဏစိတ်တွေက19လုံးပင်ကြီးနေစိတ်တွေက1လုံးပေါင်းလိုက်မယ်ဆိုရင်30နဲ့၄လုံးရှိတယ်။အဲ့ဒီ30၄လုံးနဲ့မှာဝေဒနာကဝေဒနာခန္ဓာ၊သိညာကသိညာခန္ဓာဉာဏ်ရည်တဲ့စေတသိက်30နဲ့တလုံးကသင်္ခါရခန္ဓာအတိစိတ်ကဝိညာဉ်နဲ့ခန္ဓာဆိုပြီးနံခန္ဓာဘယ်နှပါလဲ4ပါး ခန္ဓာကယုတ်ခန္ဓာကတပါပေါင်းလိုက်တော့ခန္ဓာဘယ်နှပါလဲခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးဒီသစ္စာဒေသနာတော်နိအယဘာသစ္စာလဲလို့မေးရင်ဒုက္ခသစ္စာသံခိတေနပိစုပါဒနဲ့ခန္ဓာဒုက္ခဆိုပြီးဘုရားဟောထားတဲ့အတိုင်းအချင်းချင်းအပြည့်ဥပါဒနဲ့ခန္ဓာ၅ပါးဒီဘာသစ္စာလဲဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာအမိရနေတဲ့ဥပါဒနဲ့ခန္ဓာ၅ပါးဒီဘယ်လိုကြောင့်ဖြစ်တယ်လို့ဘုရားကဟောလဲသမုဒိယသစ္စာကြောင့်ဖြစ်တယ်လို့ဒီလိုဘုရားကဟောတယ်ဒီလိုဆိုရင်ဒီသမုဒိယသစ္စာနဲ့ဒုက္ခသစ္စာနှစ်ခုရှိတဲ့အ ਨੇ ကအကြောင်းတရားနဲ့အကျိုးတရားနှစ်ခုရှိတဲ့အ ਨੇ ကအကြောင်းတရားကအရင်ဖြစ်ရမယ်ဆိုတာကိုလက်ခံနိုင်ရင်သမုဒိယသစ္စာကအရင်ဖြစ်ပါတယ်ဆိုတာကိုလက်ခံနိုင်ရင်ဒီဘဝမှာအကောင်းဆုံးဆက်ဖြစ်တဲ့ဒုက္ခသစ္စာကအရင်ဖြစ်သလားသမုဒိယသစ္စာကအရင်ဖြစ်သလားလို့ပြန်ပြီးကြည့်လိုက်တော့ဘာကအရင်ဆက်ဖြစ်တယ်ဒီဘဝမှာအမိဝန္တေပရိသန္တေကလယေကြည်ဒီနေ့ခိုက်မှာခန္ဓာ၅ပါးဆက်ပြီးမဖြစ်ဘူးလားဖြစ်တယ်အဲ့ဒီခန္ဓာ၅ပါးဒီဘာသစ္စာလဲဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာဒီဘဝမှာအကောင်းဆုံးဖြစ်တဲ့သစ္စာလို့မပြောနိုင်ဘူးလားမပြောနိုင်ဘူးလားပြောနိုင်တယ်အကောင်းဆုံးဒီဘဝမှာဘာသစ္စာဆက်ဖြစ်တယ်လို့မေးရင်ဒုက္ခသစ္စာဒုက္ခသစ္စာဒီသမုဒိယသစ္စာကြောင့်ဖြစ်တယ်ဆိုရင်ဒီသမုဒိယသစ္စာဒီဘက်ဘဝမှာရှိမလားဟိုဘက်ဘဝမှာရှိမလားဟိုဘက်ဘဝမှာရှိနေဒီလိုဆိုရင်အတိတ်ကိုရှုရမလားမရှုရဘူးလားလို့မေးရင်ဘယ်လိုဖြစ်မလဲရှုရတော့အတိတ်ကပြုစုပြောထောင်ခဲ့တဲ့အဝိဇ္ဇာတဏှာဥပါဒာသင်္ခါရကံလို့ခေါ်ဆိုအပ်တဲ့သမုဒိယသစ္စာကြောင့်ဒီဘဝမှာဒုက္ခသစ္စာကအလားဖြစ်တယ်။အတိတ်ကလမ်းမရှုခဲ့ဘူးဆိုရင်အတိတ်ကပြုစုပြောထောင်ခဲ့တဲ့အဝိဇ္ဇာတဏှာဥပါဒာသင်္ခါရကံတွေကြောင့်ဒီဘဝမှာဒုက္ခသစ္စာဖြစ်တာကိုယ်တိုင်မျက်မှောင်ပဲလုပ်ပြီးသိနိုင်မလဲ။မသိနိုင်ဘူး။မရှုခဲ့ရင်သိနိုင်မလား။ရှုတာတောင်သိဖို့အမတန်ခက်ခဲပါလေနော်။မရှုတာမရှုခဲ့ဘူးဆိုရင်သိဖို့ရန်ပို့ပြီးတော့မခက်ဘူးလား။ခင်ဗျာတို့ကဒီဘဝထူထောင်တဲ့သမုဒိယသစ္စာကိုမရှိဘူးလားလို့မင်းစရာရှိနော်ရှိပါလေဒီနေ့တခါကြီးတရားနာနေတာဘာလို့လဲလို့မင်းရင်တော့အနုတ္တိယတမကင်းသိရင်တော့သမုဒိယသစ္စာကိုထူထောင်တယ်လို့ပြောနိုင်ပါလေနော်ပြီးတော့အနုတ္တိယတကမကုံသိဘူးဆိုလို့ရှိရင်ဒီနေ့ဘာတွေလုပ်နေကြတာလဲလို့မင်းရင်သမုဒိယသစ္စာကိုထူထောင်နေကြတယ်ပြိဿုဘံသမုဒိယသစ္စာကြောင့်ပြိဿုဘံဒုက္ခသစ္စာဖြစ်မဖြစ်ကိုတော့နည်းနည်းစဉ်းစားကြည့်ပါနော်အမြဲကရာဆရာတော်ကဒီနေရာမှာဥပမာလေးတွေနဲ့ရှင်းရှင်းပြပြထားပါတယ်။ငွားလောက်ကိုညှိလိုက်ရင်ချက်ချင်းဖြူထောပဖြစ်သလား။မဖြစ်ဘူး။အချင်းဖြူထောပဖြစ်ပေါ်ရန်အတွက်အချင်းအနည်းငယ်တော့ဇောင်းဆိုင်ကိုမလုပ်ဘူးလား။လိုအပ်တယ်။ဒီဒီပုံစံအတိုင်းပဲ။ကံတော့မြည်ဒီမှာချက်ချင်းပြုစုပြုထောင်ရင်ချက်ချင်းအကျိုးပေးနိုင်တယ်ဆိုတာမရှိဘူး။အချင်းအနည်းငယ်တော့ဇောင်းဆိုင်ရတဲ့သဘောရှိပါတယ်။ဒိဋ္ဌဓမ္မဝေဒနိယကံများဒီပင်မင်းနဲ့ပိုင်းတော့ဖြစ်စေနိုင်ပိုင်းတော့ဖြစ်စေအချင်းဆောင်ဆိုင်ရတဲ့သဘောမရှိဘူးလားရှိတယ်မျက်မှောက်မှာလည်းငင်းအကျိုးပေးတယ်ဆိုတာကမှန်တယ်ဒါပေမဲ့အဲ့ဒီအကျိုးတရားတွေအပြင်ပိဋကဝဋ်ထုတ်တယ်များပါတယ်နော်ဥပမာမောင်ပုံနာတို့ရွှေရည်ရတယ်ဆိုကြပါစို့ရွှေရတဲ့အချင်းနဲ့သူကံကိုပြည့်စုံပြည့်စုံလိုက်တဲ့အချင်းကိုတိုင်းတာကြည့်မယ်ဆိုရင်နိုင်ပိုင်းတော့ချမနေဘူးလားချမ်းပြီစက်ချင်းအကျိုးပေးတာဟုတ်သလားဟုတ်ဘူးတို့တော့ဒီဘက်မှာကြည့်ဒုက္ခသစ္စာနဲ့သမုဒိယသစ္စာနှစ်ခုဒုက္ခသစ္စာကအရင်စပြီးဖြစ်နေပြီ။အဲဒီသစ္ဆုံမှာမှပြည့်စုံပြည့်ထောင်နေတဲ့တဏ္ဏခေါ်တဲ့သမုဒိယသစ္စာကြောင့်ဒီဘဝမှာဒုက္ခသစ္စာဖြစ်ရပါတယ်ဆိုရင်ကိုယ်ကနာနေတဲ့ပုဂ္ဂိုလ်တွေနည်းနည်းလေးစဉ်းစားကြည့်သမား။ဒီကကြီးဖြစ်ချောင်းနေမဖြစ်ချင်ကြဘူးလား။ဖြစ်ချင်တာပဲသိချင်နဲ့သိဖို့လေမသိခင်ဆင်းချောင်းနေတဲ့နေရရင်တော့မကောင်းဘူးလား။ကောင်းတော့မဖြစ်ချင်ဘူးလား။ဖြစ်ချင်တယ်။ဖြစ်ချင်တယ်ဆိုတဲ့ဥစ္စာတဏ္ဏလားတဏ္ဏဟုတ်သလားမဟုတ်ဘူးလား။ဟုတ်တယ်။သမုဒိယသစ္စာပဲ။ပြန်ပြင်းပြင်းပြီးဆိုလို့ရှိရင်တော့ကံတကုထူထောင်ရမှာဖြစ်တော့ကဲရွှေကောင်စည်တော်မှာတက်ပြီးတော့ပန်းစုပြီးတော့ဆက်ကြောင်းနေဖြစ်ပါစေဆုတောင်းကြည့်ချက်ချင်းဆက်ကြောင်းနေဖြစ်သလားမဖြစ်ဘူးအဲဒီပိဿုဗံကံကပိဿုဗံသမုဒိယသစ္စာကပိဿုဗံမှာအကျိုးပေးပါတယ်ဆိုရင်ချက်ချင်းဆက်ကြောင်းနေဖြစ်ရမယ်ဖြစ်ကောဖြစ်သလားမဖြစ်ဘူးအလားတူပဲနာတာဖြစ်ပါစေဆိုဆုတောင်းကြည့်ဆုတောင်းလိုက်တဲ့ဒီပြည့်နေတဲ့ချက်ချင်းနာတာဖြစ်ရမယ်ပိဿုဗံကံကပိဿုဗံမှာဆက်ဆက်အကျိုးပေးခဲ့ရင်နာတာကချက်ချင်းဖြစ်သလားမဖြစ်ဘူးအဲ့ဒီဖြစ်တာဖြစ်ကြသတန်းဆိုရင်ပေါ့လေနော်လောကမှာအိုးတဲ့လူနားတဲ့လူသေးတဲ့လူရှိနေပါဦးမလားမရှိနိုင်ဘူးပန်းလေးတစ်စီးယူပြီးရှင်တော်ပြန်ချက်ချင်းတဲ့ဆွတော့လိုက်ချက်ချင်းသူကဖြစ်တော့မှာဘယ်လည်းလုပ်ပြီးတော့အိုးတော့မလဲဘယ်လည်းလုပ်ပြီးနားတော့မလဲဘယ်လည်းလုပ်ပြီးသေးတော့မလဲပိဿုဗံကံကတာပိဿုဗံမှာအကျိုးပေးဖို့မှန်ခဲ့နော်ပြီးတော့ပြောချင်တာကအတိတ်ကထူထောင်ခဲ့တဲ့သမုဒိယသစ္စာအမိယနေတဲ့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဒီကြောင့်သာဒီဘဝမှာအကျိုးဝိညာဉ်နဲ့ရောသလနာဖတ်တာဝိညာဉ်ခေါ်တဲ့ခန္ဓာ၅ပါးကဒုက္ခသစ္စာတရားကသင်္ချာလာဖြစ်တာဒီဘဝထူထောင်နေတဲ့သမုဒိယသစ္စာကြောင့်ဒီဘဝဒုက္ခသစ္စာဖြစ်တာဟုတ်သလားမဟုတ်ဘူး အနာတို့ပဲဒီဘဝဒူတော်နေတဲ့သမုဒိယသစ္စာတွေမရှိဘူးခုံရှိတယ်။ထိုသမုဒိယသစ္စာများဒီအနာကဒုက္ခသစ္စာရဲ့အကြောင်းရင်းသာဖြစ်တယ်။ပြိဿုပ္ပံသမုဒိယသစ္စုပ္ပံဒုက္ခသစ္စာရဲ့အကြောင်းရင်းဟုတ်သလား။မဟုတ်ဘူး။ဒီလိုဆိုရင်သစ္စာလေးပါးကိုသိမှမဲ့ဖို့နိဗ္ဗာန်ရမယ်ဆိုတာကိုလက်ခံနိုင်ခဲ့ရင်သစ္စာလေးပါးဒီအတွက်အဋ္ဌကသမုဒိယသစ္စာကြောင့်ဒီဘဝဒုက္ခသစ္စာဖြစ်ပေါ်ဒီမှာဒုတော်နေတဲ့သမုဒိယသစ္စာတွေကြောင့်နောက်အနာကဒုက္ခသစ္စာဖြစ်ပုံကိုသိရင်လည်းသိမှနိဗ္ဗာန်ရမယ်။ဒီလိုဆိုရင်အတိတ်နာကကိုရှုသင့်တယ်လားမရှုသင့်ဘူးလားလို့မေးရင်ဘယ်လိုဖြစ်မလဲ။ဒီလိုရှုရတော့မယ်။သမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်ပုံအတိတ်ကပြုစုပြုထောင်ခဲ့တဲ့အဝိဇ္ဇာတဏှာဥပါဒါသင်္ခါရကံတိကြောင့်ပြုစုပါမဝိညာဉ်နဲ့ရောတရဏဖတ်တာဝေလာဆိုတဲ့အကျိုးတရားတွေထိရှားဖြစ်ပုံခုတိုင်းမှန်စွာသိခြင်းနဲ့ဆက်လို့ရှိရင်တော့အတိတ်ကိုလှန်ရှုရမလားမရှုရဘူးလား။ရှုရတော့ပြိဿုမာမာပြိဿုပြထောင်နေတဲ့သမုဒိယသစ္စာတွေကြောင့်နောက်အနာကမှာဒုက္ခသစ္စာဖြစ်ပုံကိုသိကျင်တယ်ဆိုလို့ရှိရင်လည်းနောက်အနာကကိုလှမ်းရှုရမလားမရှုရဘူးလားရှုရတော့မယ်မရှုခင်ရင်တော့မဲ့ဖို့နေပါရမလားမရဘူးလားမင်းရင်ဘယ်လိုဖြစ်မလဲမရနိုင်ဘူးဆိုပြီးတော့ဘုရားရှင်ကိုရတိုင်းကဟောထားတယ်နော်အများကရာများကလည်းတေချာခွင့်ဆိုထားပါတယ်မြတ်စွာဘုရားရှင်ကတေချင်ရှင်အနန္တကိုရမြတ်ဆိုကြတော့နော်ပရိစ္ဆာသမုပ္ပါဒ်တွေကိုလူက၄နည်းပေါ့နေကြဝိပဒနာရှုပြီးတော့ဓမ္မဖလားသတ္တပတိဖလားဓမ္မဘဝင်စားပါတယ်ဝင်စားပြီးတော့ညနေကျအခါဖလားဓမ္မဘမှထမြတ်စွာဘုရားတန်ချိတ်ကပြီးတော့သူကအကျောက်ထတယ်မြတ်စွာဘုရားတိဋ္ဌာဓမ္မဘသဘောတရားတွေခက်ခဲတယ်နည်းနည်းတယ်ဆိုတော့လည်းတပည့်တော်ရဲ့ညနေမှာအလွန်ပေါ်လွန်နေပါတယ်ဆိုပြီးသွားလျှောက်တော့မြတ်စွာဘုရားကမာဟေဝအာနန္ဒစသဖြင့်အာနန္ဒာသင်ဒီလိုမပြောနဲ့ဝိဒတသနန္ဒဓမ္မတအနန္တဘောဓအပရိဝေဒဧဝမယံပဇတန္တကုလကသတကုလကန္တိကသတမုံသာပပ္ပဇဗုဒ္ဓအဘယံဒုက္ခတေဝိနိပါတံသန္တရဏတိဝတ္တတိဆိုပြီးဒီလိုတမ်းမြင်ထားတယ်။အနန္ဒာဒီလိုမပြောနဲ့။ဒီကြောင့်ရုပ်ဆက်ပရိစ္ဆာသမုပ္ပါဒ်သမုပ္ပါဒ်သဘောတရားတွေကိုအနုဘောဓဉာဏ်ပတိဝေဒဉာဏ်ဖြင့်ကိုယ်တိုင်မြင်မှတွင်ပေါ့မသိခြင်းကြောင့်ဒီသရဝရီဟာဒီသန္တရဝရှင်ရဲ့ဒုက္ခမှာမကြော်လို့မလွန်မြောက်နိုင်ခြင်းဖြစ်ကြပါရဲ့ဆိုပြီးဘုရားရှင်ကဟောထားတယ်။အဲဒီဒီသနာတော်ကိုကိုးကားပြီးတော့အထက်ကရာဆရာတော်များကလည်းဘဝစေကမပဒလိတဝအသနိဝိစကမိဝနိစနိမထနာသန္တရဗျာမတိတောနာကောစီသူပိနန္ဒရိပြတိပရိစ္ဆသမုပ္ပသန္တရစေယဟကျောင်းကျောဆက်နေတဲ့သဘောတရားကိုဉာဏ်ဤဟုသောတန်လျက်နဲ့မဖောက်ခွင်းနိုင်ပဲလီလာဤဟုသောမြေပေါ်မှာယက်တည်ပြီးသမာဓိဤဟုသောကြောက်ပြတဲ့နဲ့ညံ့ညံ့ထဲအောင်တွေးထားတဲ့ဉာဏ်ဤဟုသောတန်လျက်နဲ့မဖောက်ခွဲနိုင်ပဲသန္တရာဝစီရဲ့ဒုက္ခမှာကြော်လာလွန်မြောက်သွားတဲ့ပုဂ္ဂိုလ်ဆိုတာအိမ်မက်တဲ့တောင်မှတယောက်မှမရှိသေးပါဘူးဆိုပြီးဒီလိုပြောတယ်။ဒီတော့အိမ်မက်တဲ့တောင်မှတယောက်မှမရှိသေးဘူးဆိုလို့ရှိရင်တကယ်လက်တွေရှိဖို့ဖြစ်နိုင်ပါမလား။မဖြစ်နိုင်ဘူး။ဒါကြောင့်တကယ်ကြီးတွေကမကြီးတွေနည်းနည်းလေးလုပ်ငန်းခွင်နဲ့ပတ်သက်ပြီးအချင်းယူစဉ်းစားဖို့အပိုင်းတော့ရောက်မလာဘူးလား။ရောက်လာပြီနော်။ကဲမိညာမှာရှုမှတ်ချက်ကဘယ်လိုရှုမလဲ။ဒီတော့အတိတ်ကပြည့်စုံပြည့်ထောင်ခဲ့တဲ့ဝိဇာတနာဥပဒံတို့ခြံထားတဲ့သင်္ကာရကံဒီတို့ဒီဘဝမှာခန္ဓာငါးပါးယုတ်တရားနန္တရားထိရှားဖြစ်တာကိုလက်မခံနိုင်ဘူးဆိုရင်တော့တရားကြီးတွေနောက်ထပ်တစ်ခုစဉ်းစားဖို့ရဘုန်းကြီးအချက်တစ်ခုတော့သင်ပြအောင်မယ်။အဲ့ဒါကဘာလဲ။ဒီဘဝအတိတ်ကပြည့်စုံပြည့်ထောင်ခဲ့တဲ့ဝိဇာတနာဥပဒံတို့ခြံထားတဲ့သင်္ကာရကံဒီကဒီဘဝမှာအကျိုးမပေးဘူးဆိုရင်ဒီဘဝမှာထူထောင်နေတဲ့ဝိဇာတနာဥပဒံတို့ခြံထားတဲ့သင်္ကာရကံဒီကလည်းနောက်တစ်ပတ်အနာဂတ်မှာအကျိုးပေးမယ်ဆိုတာဖြစ်နေပါအောင်မလား။ဒီလိုဆိုရင်ဒီကကြီးတွေကောင်းမှုကုသိုလ်ကံတွေပြုဖို့လိုအောင်မလားစဉ်းစားနော်အလေးနဲ့စဉ်းစားရမယ်အပိုင်းတွေပါဒီစဉ်းစားကံတွေကဘာကြောင့်စဉ်းစားကံလဲလို့မင်းအစဉ်းစားဆိုင်နေရတယ်လို့မင်းကလုပ်ငန်းကွင်းမှာလွဲချော်မသွားစေခြင်းလို့ခွန်ကြီးတို့ဘက်ကတင်ပြနေတာပါနော်ဒီလိစ္ဆာလေးပါကိုမသိရင်ဘယ်ကနေပါမရဘူးဒီကြောင့်ဒုစရပြိဿသဘုဘသဘောတရားကိုအလူဘောဓညာပရိဝေဒညာနဲ့ကိုယ်တိုင်းမြတ်မှာတွေ့ပေါ့မသိခင်မဖို့နိဗ္ဗာန်မရဘူးသံဃာဝစီရဲ့ဒုက္ခမှာမလွန်နိုင်ဘူးလို့ဘုရားကိုတော်တိုင်းကအတိတ်ကဟောထားတဲ့အတွက်ဒီကြောင့်ကျုပ်ရဲ့ပြိဿသမုပ္ပါဒ်သဘောတရားကိုဟောတိုင်းမှန်စွာသိရင်သမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်ပုံကိုဟောတိုင်းမှန်စွာသိရင်အတွက်ယောဂီပုဂ္ဂိုလ်ကကြိုးပမ်းရတော့မယ်အပိုင်းဖြစ်နေပါပြီနော်။ကဲဘယ်ပုံဘယ်ပန်းဘယ်နည်းနဲ့အဖြစ်ကြိုးပမ်းရမလဲဆိုတော့ပြိဿုပ္ပါဒ်ယုတ်ဒီနန္ဒီပြန်သိသိပါ။ရှုပုံစနစ်ကိုမြတ်စွာဘုရားလင်းကြီးဟောထားတဲ့အနေအလဲကောင်ကနေပေါက်ပြီးတော့အနေဖြင့်တာစုပြီးရှုတဲ့စနစ်ကိုဘုန်းကြီးဒီညပြောမှာ။ပြိဿုပ္ပံမှာဣဇဒဗိဒယုတ်တိနန္ဒီသိသိကြည့်တော့ဤအနည်းကဆုံးပေါ့အနောက်အနာကဘဝတစ်ခုအတွက်ရည်ရွယ်ပြီးပြုစုပြုထောင်နေတဲ့ကံတစ်ခုကိုစံသိသိကြည့်ပါဥပမာနောက်အနာကမရောက်ပါဆုတောင်းနေပဲဆိုကြပါစို့နော်ဘုရားမှာဒီရောမှာပန်းစုပြီးတော့နောက်အနာကဘဝနဲ့ယဟန်ဘဝကိုဆုတောင်းနေဆိုကြစို့အဲ့ဒီယဟန်ဘဝကိုဆုတောင်းနေတဲ့စိတ်အစဉ်လေးကိုမှတ်ထားပြီးတော့တရားတိုင်တဲ့အချိန်ကမှဣဇဒဗိဒယုတ်တိနန္ဒီပြန်ပြီးသိသိရတယ် သိသိတော့အောင်မြင်မှုရတဲ့အချိန်ကမှအတိတ်ပဲတားဆိုပြီးတော့တို့ဘုရားတရားမထိုင်မီဇီတော်မှာနောက်အနာဂတ်မှာယဟန်ဘုရားကိုဖန်ဆိုပြီးသုတောင်းနေတဲ့ကုသိုလ်စိတ်တွေအုပ်စုကိုပြန်သိသိကြည့်ပါအဲ့ဒီမှာယဟန်လို့ဥစ္စေပရမတ္တသစ္စာနဲ့ကကြည့်ရင်တော့ခုနကသစ္စာတဘိဒ္ဒနှစ်ဌာနလုံးမှာယုတ်တရားအစုကိုငတရားအစုဘုံမှာရှိပါတယ်နော်ယောက်ျားမိမပုဂ္ဂိုလ်သတ္တဝါလူလားဖြစ်မှာဆိုတာရှိသလားမရှိဘူးအနိစ္စတရားစုဘုံဖြစ်ပြီးဖြစ်နေတဲ့အနိစ္စတရားစုဘုံဒုက္ခတရားစုဘုံနတ္တတရားစုဘုံတွေသာဖြစ်တယ်။ယဟန်ဆိုတာပေါ်ရှိလားမရှိဘူး။မရှိဘဲနဲ့ရှိတယ်လို့အတိမှန်နေတဲ့သဘောကဘာလဲ။ဘောဣဇာ။ထိုယဟန်ဘုရားကိုလှမ်းပြီးတွေ့တာတတ်မဲ့တဲ့သဘောကတဏှာ။စိတ်ကပြီးဇွဲ့နေတဲ့သဘောလေးကဥပါဒါ။ယဝိဇာတနာဥပါဒါသုံးခုခြံရံပြီးတော့ဘုရားကပန်းထူခြင်း၊ရှင်မိခြင်းဆိုတဲ့သင်္ခါရကံတွေကိုထူထောင်လိုက်။အဲဒီသင်္ခါရကံတွေကလည်းများသောအဖြစ်တော့ကုသိုလ်သင်္ခါရကံပေါ့နော်။သိစရတဲ့တော့လည်းလေးလုံးလောက်ရှိပါတယ်။ဘဝိသဒနာဥပါဒာဥစုကတော့လောဘတိတိဥစုဖြစ်တယ်။သူကသိစရတဲ့အလုံး20လောက်ရှိပါတယ်နော်။အဲဒီတော့အဲ့ဒီဥစုနန္တရားလေးတွေနဲ့မြညာဖြစ်တဲ့ယုတ်တရားတွေကိုမြင်အောင်ပြန်ပြီးတော့သိကြည့်ရပါတယ်။အဲဒီယုတ်ဏကိုသိကြည့်လို့အောင်မြင်မှုရပြီဆိုရင်အတိတ်ကတားဆိုပြီးယုတ်တိနန္တိကိုတစတစသိကြည့်သွားရတယ်။သိကြည့်လိုက်လို့အောင်မြင်မှုရပြီဆိုရင်အမိဝါနေပရိသန္တိကလယေကြည်အခိုက်သိရှိနေတဲ့ယုတ်ဏတွေကိုသိကြည့်ရတယ်။အဲ့ကလည်းရေကြီးခိုင်းပါတိရှိနေတဲ့ယုတ်ဒီနန္ဒီကိုစဉ်းလက်ကြသိသိလို့အောင်မြင်ပြီဆိုရင်တော့သူရောက်ပြီသူတော်ကောင်းကဒီရောက်ဒီနန္ဒီဒီဘာကြောင့်ဖြစ်တယ်ဆိုတဲ့အကြောင်းကြားကိုသိချင်တဲ့စိတ်ဖြင့်အတိဘက်ကိုတဆူပြီးလင်းအောင်ကြီးနဲ့ထိုးဆက်ပြီးတော့ယုတ်နာကိုဆက်လက်သိသိကြည့်ပါသိသိကြည့်ရင်ဘယ်လိုဖြစ်လာမလဲအဲ့ဒီအပိုင်းနဲ့ပတ်သက်လို့ဘုန်းကြီးဒီနေ့ဟောပြဖို့ရည်ရွယ်ထားပါတယ်နော်ဒီပိုင်းလေးကတော့လိမ့်ပါလိမ့်အောင်ဟောမယ်အပိုင်းဖြစ်နေတဲ့အတွက်အများကြားမှုတဲ့ဝိတ္ထုဇာလန်းလေးတွေဘုန်းကြီးဒီနေ့စာဟောပါမယ်အလုံးကြောက်ရဲဝိတုဇာလန်တစ်ခုကတော့ဥမာတန်ဒီအကြောင်းဆိုကြပါစို့နော်ဥမာတန်ဒီက3နှစ်လောက်ကျွန်ခံတဲ့အချိန်ကကြတော့မှဝပန်းပစိုးလေးဖြစ်ထင်ရရှိတယ်ဝပန်းပစိုးဆိုတာကတော့ဒုက္ခဒုက္ခမှာထိတ်တန့်အောဇာတစ်ခုလို့ယူဆရပါတယ်3နှစ်ခန့်3နှစ်နီးပါးခန့်ကျွန်ခံမှရရှိတယ်ဒီဝပန်းပစိုးလေးနှစ်တဲ့မြန်လုံးလုံးလို့ဝမယ်ဆိုတဲ့ရည်ရချက်ဖြင့်ကံတစ်ခုမှရည်သွားချိုးတယ်ဒုက္ခင်္ဂမှာတတ္တပါမြတ်စွာဘုရားရှင်ဒီသာဝကတို့ကယဟနာမတိပါပဲနော်ဒုမတိမြတ်တပတ်ကတခုတွေကတငန်းလူရတဲ့အဲ့အတွက်တငန်းမရှိတော့ရရတိခဲ့တိရကလေးတွေပတ်ပြီးတော့ကြွလာတာတွေ့ရတော့မိမိကျွန်ခံလို့ရရှိတဲ့တရားတော်လိလဖြင့်ရှားဝင်ရရှိတတ်တဲ့ဒီလူဘဝတို့ပြည့်စုံစုလေးကိုငါလှုပ်မယ်ဆိုဆုံးဖြတ်ချက်ချက်ပြီးအကုန်တော့မလူနိုင်သေးတဲ့အဲ့အတွက်တဝက်ဖြတ်ပြီးတော့ထူလိုက်တယ်လူလိုက်တဲ့အချိန်ကမှထိုရန်တော်ကတင်းတင်းလျောက်ပါတဲ့ဒဏ္ဍာမသွားပြီးတော့ဒီအိုပိုင်းလေးတစ်စက်ကိုဝှင်းလိုက်ပါတယ်ဒီဝပမဆိုးကအယောင်တွေကလည်းစားတယ်။အလုကံပုဂ္ဂိုလ်ကြည့်လိုက်တော့ရန်တာပုဂ္ဂိုလ်ဖြစ်တော့အင်းတွေကလည်းအမတန်ကြည်လင်တော့ဖုံးပြောင်းလိုက်ရတဲ့အချိန်ခါမှာအသားယောင်နဲ့တန်ခါယောင်ကအလုံးဟတ်နေတော့ဒီထဲမှာအမတန်ကြည်နုသွားတယ်။ကြည်နုသွားတော့နောက်ထပ်ကြံနေတဲ့အိုပိုင်းစားတစ်ခုပဲထပ်လှူတယ်။လှူပြီးတော့သူကဖန်ဆုပ်ချောင်းလာ။ဘယ်ဘဝမှာနာကြည့်ချက်ဘယ်လိုရှိကြတော့မပြောတတ်ဘူးနော်။သူကဆင်းရဲနေတဲ့ပုဂ္ဂိုလ်တူလည်းဖြစ်တယ်။သူတို့ကအေးဆက်ဆိုင်မခံရတဲ့ပုဂ္ဂိုလ်တူလည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်။အဲ့ဒါကြောင့်သူကဘာစုတောင်းတယ်။ဖြစ်လျာဘဝမှာအလုံးအစင်းလှပတဲ့အမျိုးသမီးဖြစ်ရပါလို့ဤစုတစ်ခုတောင်းတယ်။ဒီတော့အဲ့ဒီစုတောင်းကိုကြည့်မယ်ဆိုရင်အလုံးရောအစင်းလှပတင့်တဲ့အမျိုးသမီးဆိုတာပရမတ္ထသစ္စာနဲ့မှရှိသလား။မရှိဘူး။အလုံးယုံစင်လဘတင်တဲ့အမျိုးသမီးလိုအတိမှားနေတဲ့သဘောကဘာလဲဘဝိဇာသူအမျိုးသမီးဘဝကိုလှမ်းပြီးတွေ့တာတတ်မဲ့နေတဲ့သဘောကတဏှာစိတ်ကပ်ပြီးဆွဲနေတဲ့သဘောကဥပါဒါဒီအဝိဇာတဏှာဥပါဒါသုံးခုခြံရံပြီးတော့သူကဘောပန်းပဲဆိုလှူဒန်းခြင်းဆိုတဲ့သင်္ခါရကံကိုပြည့်စုံပြုထောင်တယ်ကုသိုလ်စေတနာအုပ်စုပဲသူသင်္ခါရတရားတွေသည်အနိစ္စတရားသာဖြစ်ပါတယ်ဖြစ်ပြီးချက်ချင်းပြတ်သွားတယ်ပြန်တော်ပြီမဲ့လို့နောက်တစ်ချိန်မှသူမျောလေးတောင်းတာနေတဲ့အလုံးအစင်လှပနေတဲ့အမျိုးသမီးဘုရားဆိုတဲ့ခန္ဓာငါးပါးယုတ်တရားနန္တရားတွေကိုဖြစ်ပေါ်စေနိုင်တဲ့စွန့်ရင်ကမ္မတတ္တိကိုယုတ်တာအစင်မှမြုပ်နှံပြီးမှချုပ်ပြသွားတယ်။အဲဒီစွန့်ရင်ကမ္မတတ္တိလေးကိုဘာလို့ခေါ်လဲ။ကံလို့ခေါ်ပါတယ်။ဒီကံကိုရှားခွေရမှာဖြစ်တယ်။ရှားခွေတဲ့ပိုင်းဒီမှာအဲဒီခေါ်တာကဝိပဿနာဆိုလှူဒန်းနေတဲ့သင်္ခါရကုသိုလ်စိတ်စိတ်တွေအုပ်စုဘလောက်ရှိတယ်လဲဒါကိုပြန်ပြီးတော့ဉာဏ်နဲ့စိုက်ကြည့်ရပါတယ်။ဆန်းကြီးလေးတဲ့အခါမှာဒုစစ်တွေက34လုံးရှိတယ်ဆိုရင်ဒု34လုံးချုပ်ပြသွားတဲ့အချိန်ခါမှာယုံနာအစင်မှာကြံရည်နေတဲ့စွန့်ရင်သတ္တိလေးကိုလက်ဆင့်ပုတ်ရပြီးကြည့်ရတယ်။အဲ့ဒီသတ္တိလေးကြောင့်ဒီအုံမာတန်ဒီမှာတော့ယုံစင်လှပတဲ့အမျိုးသမီးတော်ဖြစ်ရတယ်။ဒါပြီးရင်နောက်ထပ်ရှင်ပြီးသူကစုတောင်းကန်းလေးတစ်ခုထည့်ထားတယ်ပါတယ်လေ 这个明年的要将满个月明年变过的不按照一定年龄我们算成为阿龙有多半是艺术的工作要将的不买白龙是你那季节的书中的时候我们就得不能哎你书中的欧马丹尼博家的拉比的我们就怎么了去什么过来比如说你的欧马丹尼博马要请你的有心也老板的点你的看看吧要将的你那年龄有多多样的有的多呀了啊，老板，对对对对，你看看我把你把我江康的皮包给呀，把这路边的三十几个钱看，啊，你不要看，出张给的，我爸爸说出张皮了，我都把皮鞋的皮打完了，你看咱们这的吧啊，我爸爸说出张皮了，出张半发给的，我们骨头跟谁的那个那边就皮的是咱们天下不了，天下。你那我说这个地方不？